Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American အတန်ရဲ့2023ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြနေ့ညဖက်9နာရီနဲ့10နာရီအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30နှစ်အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနိုင်ပါတယ်
။မန်းလေးဆိုရင်ဒီကြော်ဝိုင်းဆိုရင်ဟောပါလေ။တရက်ကိုလူကြီးစိတ်ဆောင်းချီဝင်နေတာလေ။အဲ့ဒါဆိုရင်ဘူတယောက်မှကိုမရှိဘူးလမ်းပေါ်မှာပါ။
ရန်ကုန်မန္တလေးလိုမြို့ကြီးတွေမှာအတန်သိပ်တပိတ်ဘလောက်အမြင်မှုရှိတဲ့ဆိုတာကိုလည်းနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။ဒါအပြင်စစ်တမ်းနဲ့ရခိုင်ပြည်နယ်ကွာမြို့နယ်ကလည်းအတန်သိပ်တပိတ်မှာပတ်ဝန်းကျင်တရင်တွေကိုကြားဖို့ရှိပါတယ်
။ကျွန်မကတော့စုပြတ်မှုမှာဒီစစ်အာဏာသိမ်းမှုကြောင့်မို့လို့စိတ်တုံးနေတဲ့လူခွင့်ရေးတွေပြန်လည်ရရှိအောင်လို့မြန်မာနိုင်ငံအနှံ့မှာဆော့ဆော့ကြားခဲ့တယ်လို့ပြည်သူတွေအတန်သိပ်တပိတ်ပောက်ခဲ့ကြတယ်လို့ EU ဥရောပသမဂ္ဂအပြင်ဥရောပနိုင်ငံတချို့ကဒီမိုကရေစီလိုလားတဲ့ပြည်သူတွေနဲ့အတူရည်တည်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အသက်16နှစ်နဲ့18နှစ်အရွယ်ဆယ်ကျော်သက်တွေကို Pfizer COVID အားဖြင့်ကာကွယ်ဆေးထိုးဖို့ခွင့်ပြုလိုက်ပါပြီ။နယူးယောက်မြို့မှာအမေရိကန်နိုင်ငံသားမဟုတ်တဲ့အမြဲတမ်းနေထိုင်သူတွေဒေသန္တရရုပ်ကပွဲတွေမှာမဲပေးခွင့်ရမယ့်ဥပဒေချမ်းကိုအတည်ပြုလိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရန်ကုန်မန္တလေးမြို့ကြီးတွေမှာအတန်တိတ်တပိတ်ဘလောက်ထိအောင်မြင်မှုရှိတယ်လဲဆိုတာကိုလည်းပြေဆုံးကြားဖို့ရှိပါတယ
်။မန္တလေးဆိုရင်ဒီကြော်ဝိုင်းဆိုရင်ဟောပါလေ။တရက်ကိုလူကြီးစိတ်ဆောင်းချီဝင်နေတာလေအဲ့ဒါဆိုရင်သူတယောက်မှကိုမရှိဘူးလမ်းပေါ်မှာရောဒီဝိုင်းခင်းတာရောပါတော့မရှိဘူးလေအဲ့ဒါတနေ့ကုန်မဲ့နောက်မိုးကောင်းသေးညာသေးအပန်းသေးဆိုရင်လည်းတယောက်တစ်သေးမှလည်းမခွင့်ဘူးတိုင်းဘက်ကအသေးသေးလည်းမလာဘူးအဲ့လိုမျိုးပေါ့
မန္တလေးမြို့ကဒေတာခန့်တို့သွားပြောသွားတာကိုနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။ဒါအပြင်ပြည်တွင်းသတင်းပေးပို့ချက်တွေထဲမှာတော့တော်အောင်ဆန်စုကြည်အမှုတစ်ခုအတွက်ဦးဖြိုးမင်းသိန်းနဲ့ဒေါ်နီလာကျော်တို့တက်တီ12ဆိုဖို့ရှိတဲ့သတင်းတွေကိုလည်းကြားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်နဲ့တိတ်ပန်တဲ့နည်းပညာအပတ်စဉ်ခဏတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်။
ဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့မှာမြန်မာနိုင်ငံမှာဆက်ရနာတိတ်မှုကြောင့်စိတ်တုံးနေတဲ့လူခွင့်ရေးတွေပြန်လည်ရရှိအောင်လို့တောင်းဆိုဆန္ဒပြရတဲ့အနေနဲ့မြန်မာနိုင်ငံအနှံ့အပြားမှာပြည်သူတွေဟာအိမ်ပြန်မထွက်ငြိမ်းသက်စွာတပိတ်မှောက်ဆန္ဒပြခဲ့ကြပါတယ်။ငြိမ်းသက်ဆန္ဒပြမှုပြီးဆုံးတဲ့ညနေ၄နာရီအချိန်မှာလည်းလက်ခုပ်တွေတီးပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံတကာလူခွင့်ရင်းဤအတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကကြေညာချက်ထုတ်ပြန်လာမှာ EU ဥရောပသမဂ္ဂအနေနဲ့မြန်မာပြည်သူလူထုဘက်မှအရင်ထက်ပိုပြီးတော့ရည်တည်နေပါတယ်လို့ပြောကြားထားပါတယ်။နိုင်ငံတော်တာဝန်ခံတောင်ဆန်းစုကြည်သမရအဝေးမြင့်တို့အပါအဝင်ပြည်သူတွေကိုဥပဒေမဲ့ဖမ်းဆီးမှုချုပ်နှောင်မှုတွေစနစ်တကျဖိနှိပ်မှုတွေစစ်အာဏာပိုင်တွေရဲ့အကြမ်းဖက်မှုတွေဟာလူခွင့်ရင်းနဲ့နိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာဖြစ်တယ်လို့ EU တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ February 1ရက်နေ့နောက်ပိုင်းကလေးကလူပုဂ္ဂိုလ်43ယောက်နဲ့စစ်တပ်ပိုင်အဖွဲ့အစည်း6ခုအပေါ် EU ကအရေးယူတန်းခတ်မှုတွေလုပ်ခဲ့တာဟာဥရောပသမဂ္ဂရဲ့မြန်မာပြည်သူတွေအပေါ်အားပေးထောက်ခံမယ်ဆိုတဲ့တန်တိတ်ထံကိုပြသတာဖြစ်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဆရာနာရှင်ရဲ့လူမဆန်တဲ့လုပ်ရက်တွေအပေါ်ဥရောပသမဂ္ဂအနေနဲ့တက်နိုင်တဲ့နည်းလမ်းတွေနဲ့ဖိအားပေးလှုံ့ဆော်သွားမယ်လို့လည်း EU တန်ယုံထုတ်ပြန်ချက်မှာပြောကြားထားပါတယ်။February 1ရက်ဆီယနာတင်းခဲ့ပြီးချိန်ကစလို့မြန်မာနိုင်ငံလူခွင့်ရေးကိုကာကွယ်ရင်းနဲ့အသက်ဆုံးရှုံးခဲ့ရသူတွေဖမ်းဆီးခံထားရတဲ့သူတွေကိုဂုဏ်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပမြောက်ပိုင်းဒေသနိုင်ငံတန်ယုံတွေကလည်းဒီကနေ့လူခွင့်ရေးနေ့မှာကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဆန္ဒပြမှုတွေကိုစစ်တပ်ကနှိမ်နင်းစင်မှာတည်ဆုံးခဲ့ရသူ1323ဦးအတွက်ရည်စူးပြီးတော့ဒိမတ်ဖင်လန်နော်ဝေးဆွီဒင်နိုင်ငံတန်ယုံတွေစုပေါင်းဖွင့်ထားတဲ့တန်ယုံပြည်ဝင်တွေမှာနှင်းစီပန်းပွင့်တွေကိုတန်ယုံအကြီးအကဲတွေကခင်းကျင်းပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ဆရာနာသိမ်းမှုကြောင့်မညီမျှမှုတွေဟာတိတိတတ်တတ်ကြီးထွားနေပြီးတော့အခြေခံနိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးရပိုင်ခွင့်တွေလွတ်လပ်ခွင့်တွေအပြင်စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေလည်းအကြီးအကျယ်ဆုံးရှုံးထိခိုက်နေတယ်လို့တန်ယုံ၄ခုဘူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီနှစ်လူခွင့်ရေးနေ့ရဲ့ဆောင်ပုဒ်ဟာလူသားတိုင်းဒန်းတူညီမျှမှုရှိတယ်ဆိုတဲ့ဆောင်ပုဒ်ဖြစ်ပြီးတော့လူသားတိုင်းဟာမွေးဖွားလာကလေးကလူကုန်တိတ်ခါနဲ့အခွင့်အရေးညီတူစွာလွတ်လပ်စွာမွေးဖွားလာတာဖြစ်ပေမဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာမတည်မြှောက်မှုတွေဖဲချင်ထားမှုတွေရှိနေစေဆိုတာကိုလည်းမြန်မာနိုင်ငံဆိုင်ရာဥရောပမြောက်ပိုင်းနိုင်ငံတန်ယုံတွေရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒီကအလားတူပဲပြင်သစ်နိုင်ငံဆိုင်ရာတန်ယုံကလည်းလူခွင့်ရေးအတွက်ကိုယ်အသက်အန္တရာယ်နဲ့လွတ်လပ်မှုကိုစတင်ပြီးတော့နေ့စဉ်နေ့တိုင်းတိုက်ပွဲဝင်နေသူအလုံးကိုဂုဏ်ပြုတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်အနာသိမ်းပြီးချိန်ကလေးကစားလို့မြန်မာစစ်တပ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေမတရားဖမ်းဆီးမှုတွေ ဒီလိုအကြံဖတ်မှုနဲ့လူခွင့်ရဲ့ချိုးဖောက်မှုတွေကိုချက်ချင်းရပ်တန့်ဖို့ကျူးလွန်သူတွေကိုတရားဥပဒေအရရေယူပေးဖို့အတွက်ကိုလည်းမြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံးကတောင်းဆိုပါတယ်မြန်မာနိုင်ငံအကြအကြအတွက်ညီညာပြီးတော့အားလုံးပါဝင်တဲ့နိလန်းနဲ့ဖြေချောအဖြေချမယ်အာဆီယံသဘောတူညီချက်၅ရပ်ကိုကောင်းထည့်ဖို့ရဲ့အတွက်ထောက်ခံကြောင်းအထူးသဖြင့်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH တို့အပါအဝင်အားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးမှုတွေပေါ်ပေါက်လာရေးကိုတောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
American democracy is an ongoing struggle to live up to our highest ideals and to heal our divisions, to recommit ourselves to the founding idea of our nation, captured in our Declaration of Independence. Not unlike
American democracy, Hale, Sele, Jonkan, Yazeva, Tanuru, Amir Mazo, Yimaja today, Tanuruja, Guevia Muri, Janetata, Chile, Zi, Letu, Atam, Yanemuba. ကျွန်တော်တို့တိုင်းပြည်စထူထောင်တုန်းကအခုလိုရည်ရွယ်ခဲ့တာကိုပြန်သက်ဝေယုံကြည်နိုင်ဖို့လိုပါတယ်။ဒါကိုကျွန်တော်တို့ရဲ့လွတ်လပ်ရေးကြီးညာစာတမ်းထဲမှာအတိအကျဖော်ပြထားပါတယ်။ဒါကတခြားနိုင်ငံတွေမှာရှိတဲ့တန်ဖိုးတွေနဲ့လည်းကွဲပြားမှာတော့မဟုတ်ပါဘူးလို့သမ္မတပိုင်ချုပ်ကပြောသွားတာပါ။ဒီမိုကရေစီနိုင်ငံတွေလက်တွေ့အကောင်အထည်ရလက်ဖို့စောင့်နေတဲ့အာဏာရှင်စနစ်ပြန်ကောင်းထောင်လာမ ေတာပါဒီကဲတဲ့ American ပြည်မယူကောက်ပွဲပြီးရှုံးနေတဲ့ဘက်ကထောက်ခံသူတွေ American လွှတ်တော်တွင်ကိုအကြမ်းဖက်ရုံးရင်းစကံဝင်ရောက်တဲ့အထိအကွဲအပြဲတွေကြုံခဲ့ရပြီးအခုတော့ American သမ္မတဘိုင်ဒန်အနေနဲ့ကမ္ဘာမှာပါဒီမိုကရေစီအားကောင်းဖို့ရွေးကောက်ပွဲတမတ်တမတ်ရှိဖို့နဲ့သတင်းမီဒီယာလွတ်လပ်မှုညှင့်တင်ဖို့အရေးပါပုံတွေကိုလည်းညီကုန်းချုပ်မေကုန်းမှာပြောဖို့ရှိနေတယ်လို့အင်ဂျီရောနဲ့နှိစက်သူတွေကဆိုပါတယ်အရှိတောင်အရှဆန်နိုင်ငံတွေကအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်သုံးနိုင်ငံသာဖိတ်ခဲရတဲ့ဒီထက်ဒီပွဲမှာနယူးဇီလန်ဝန်ကြီးချုပ်ကလည်းဒီမိုကရေစီစနစ်နဲ့တိုးတက်မှုတွေကပြိုကွဲလေတာမို့မူပေါင်းအဖွဲ့အစည်းတွေခိုင်မာဖို့အစိုးရနဲ့ပြည်သူချိတ်ဆက်တဲ့အာမခံချက်တွေရှိဖို့လူမှုစီးပွားပြဿနာတွေဖြေရှင်းနိုင်ဖို့လိုတယ်လို့ထောက်ပြခဲ့ပါတယ်အခုဒီမိုကရေစီထိပ်သီးပွဲရဲ့ခန္ဓာကိုယ်လူခွေနဲ့သတင်းမီဒီယာဆွေးနွေးပွဲမှာတော့မြန်မာနိုင်ငံသတင်းဌာနပူတွဲထူထောင်သူအက်ဒီတာချော့ကိုစွေဝင်လက်တယောက်ဆွေးနွေးဖို့ရှိနေပါတယ်ခင
်ဗျ။ယူကရိန်းနိုင်ငံကိုရုရှားနိုင်ငံကစစ်ဝင်မတိုက်အောင်အမေရိကန်ကြိုးပမ်းနေတဲ့မဟာဗျူဟာအောင်မြင်မယ်ဆိုတဲ့အာမခံချက်ယူကရိန်းအစိုးရကိုပေးနိုင်ဖို့ကြိုးစားနေချိန်မှာပဲယူကရိန်းကိုအမေရိကန်တပ်တွေဆေလွတ်မှာတော့မဟုတ်ဘူးလို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ကြားသာပေးနေတဲ့ကတနိုင်ခွဲကြအောင်လို့ဖုန်းပြောကြားခဲ့ပြီးသူနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အင်္ဂါနေ့ကဆွေးနွေးခဲ့တဲ့ကိစ္စတွေအကြောင်းကိုပြောပြခဲ့ပါတယ်။ယူကရိန်းရဲ့အချုပ်အခြာအနာအပေါ်သမ္မတဘိုင်ဒန်ကထောက်ခံကြောင်းနဲ့ရုရှားစစ်ဝင်တိုက်ရင်အပြင်းထန်ဆုံးတုံ့ပြန်သွားမှာဖြစ်တယ်လို့ထပ်မံကတိပြုပြောခဲ့တယ်လို့အင်ဂျီရောပြောခွင့်ရတာသတင်းတောက်တွေကိုပြောကြားပါတယ်။ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းကစစ်ရေးတင်းမာမှုတွေကိုဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေနဲ့ယူကရိန်းနိုင်ငံတွင်ပြုပြင်ပြောင်းလဲရေးကိစ္စတွေကိုသမ္မတဘိုင်ဒန်နဲ့ဆွေးနွေးခဲ့တယ်လို့ယူကရိန်းသမ္မတကလည်းသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်။ယူကရိန်းနဲ့ရုရှားနယ်စပ်မှာရုရှားကစစ်အင်အားတိုးချနေပေမဲ့ယူကရိန်းနိုင်ငံကိုစစ်ဝင်တိုက်မှာမဟုတ်ဘူးလို့ရုရှားသမ္မတကငြင်းဆန်ထားပါတယ်ရှင
်။မက္ကဆီကိုမှာကားမောက်မှုကြောင့်အနည်းဆုံးလူပေါင်း54ဦးသေဆုံးခဲ့ရပါတယ်။ဒီထဲကလေးတွေအကျိုးသမီးတွေနဲ့အမျိုးသားတွေပါပါတယ်။မက္ကဆီကိုနိုင်ငံတောင်ပိုင်းမှာအမေရိကန်နယ်စပ်ကိုလာတဲ့ရှေ့ပြောင်းလူသားတွေပါထရက်ကားကြီးတစ်စီးမနေ့ကတိမ်းမောက်ခဲ့ပြီးနောက်ထပ်လူပေါင်း21ယောက်လည်းဒဏ်ရာပြင်းထန်ခဲ့တယ်လို့ဒေသခံများရှိတွေကဆိုပါတယ်။ Chiapas ပြည်နယ် Textla Gatiras မြို့အပြင်ဘက်အဝေးပြေးလမ်းမပေါ်အခွေကျန်းတဲ့နေရာမှာမှောက်ခဲ့တဲ့ဒီကားနဲ့ပါသူပေါင်းတရာကျော်ကားနဲ့လွတ်စင်ထိခိုက်ခဲ့ရတယ်လို့ပြည်နယ်ရပ်သားကာကွယ်အေဂျင်စီအကြီးအကဲ Louis Manuel Garcia ကဆိုပါတယ်ခင
်ဗျ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 19kHz 15539 ည 25kHz 7883 ည 32kHz 9335 တို့ဖြင့်စနေတင်းတွေမှာ 190kHz 1509 ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဇင်ဘာလ10ရက်တောက်ကြာနေ့ညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ဗီဇာပြောင်းကိုဗစ်ပိုးသစ် Omicron ပြန့်နှံ့ကူးစက်နေတဲ့အမေရိကန်ပြည်ထောင်စုမှာအသက်16နှစ်နဲ့18နှစ်အရွယ်ဆယ်ကျော်သက်တွေကိုကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့အတွက်အမေရိကန်ဆေးဝါးနဲ့အစားအသောက်ဆိုင်ရာကုတ်ကဲရေး FDA ဌာနကဒီဇင်ဘာ9ရက်ကခွင့်ပြုချက်ပေးလိုက်ပါတယ်။ FDA ကကြာသပတေးနေ့မှာခုလိုခွင့်ပြုလိုက်ပြီးနိုင်ပိုင်းအကြာမှာပဲ Pfizer ကိုဗစ်ကာကွယ်ဆေးထိုးထားတာအနည်းဆုံး6လကြာရင်အသက်16နှစ်နဲ့အထက်တွေတတိယအားဖြင့်ကို
ဖစ်ကာကွယ်ဆေးထိုးနိုင်ပြီလို့ယောဂါကာကွယ်ထင်းချုပ်ရေးဌာန CDC ကလည်းအကြံပြုခွင့်ပြုချက်ထုတ်ပြန်ခဲ့ပါတယ်။ Omicron COVID ပိုးသစ်နဲ့ပတ်သက်လို့မေကွန်အားလုံးကိုအပြည့်မရှိသေးပေမဲ့ကနအူးလေးလာချက်တွေအရအားဖြင့် COVID ကာကွယ်ဆေးဟာ Omicron နဲ့တခြား COVID ရောဂါပိုးတွေကိုပိုပြီးတော့အကာအကွယ်ပေးနိုင်တယ်လို့ CDC ဌာနညွှန်ကြားရေးမှူး Dr. Rochelle Walensky ကပြောကြားထားပါတယ်။COVID ကာကွယ်ဆေးဟာလုံခြုံထိရောက်တဲ့အတွက်အသက်16နှစ်နဲ့18နှစ်အရွယ်ဆဲကျော်တက်တွေလည်း Pfizer အဖြစ် COVID ကာကွယ်ဆေးထိုးကြဖို့သူကတိုက်တွန်းထားပါတယ်။ American ပြည်ထောင်စုမှာအသက်5နှစ်အရွယ်ကစလို့ကလေးငယ်တွေကို COVID ကာကွယ်ဆေးထိုးဖို့ခွင့်ပြုထားပါတယ်။ဒါပေမဲ့5နှစ်ကနေ16နှစ်ကြားကလေးတွေအနေနဲ့အဖြစ် COVID ကာကွယ်ဆေးထိုးဖို့ကိုတော့တာဝန်ရှိသူတွေခွင့်ပြုမသေးပါဘူး။ Omicron COVID ပိုးသစ်ကူးစက်တဲ့ပြည်နယ်တွေအမေရိကန်ပြည်ထောင်စုမှာများလာနေတဲ့တချိန်ထဲမှာပဲပြည်သူတွေကို COVID အဖြစ်ကာကွယ်ဆေးထိုးကြဖို့အတွက်တာဝန်ရှိသူနဲ့ကျန်းမာရေးညာရှင်တွေတိုက်တွန်းနေကြပါတယ်ရှင
်။အမေရိကန်နိုင်ငံနယူးယောက်မြို့ကြီးမှာနိုင်ငံသားမဟုတ်သူတွေအတွက်ဒေသနာရွေးကောက်ပွဲတွေမဲ့ပေးခွင့်ဥပဒေကိုထူးထူးခြားခြားအတည်ပြုပေးလိုက်ပါပြီ။နိုင်ငံသားအများပြားရှိတဲ့အမေရိကန်ရဲ့လူကြီးအများဆုံးနယူးယောက်မြို့ကြီးမှာတရားဝင်အမြဲတမ်းနဲ့ယာယီနေထိုင်ခွင့်နောက်အလုပ်လုပ်ခွင့်ရထားတဲ့တခြားနိုင်ငံကလာသူပေါင်း8သိန်းကျော်မြူနစ်ဆွဲရွေးကောက်ပွဲမှာမဲ့ပေးခွင့်ရဖို့နှိစက်လာပါပြီ။ဒီမိုကရက်ပါတီအမတ်ကြီးဆိုထားတဲ့နယူးယောက်မြို့တော်ကောင်စီအနေနဲ့ကျွန်တော်တို့မြို့ကျွန်တော်တို့မဲလို့အမည်ပေးထားတဲ့ဒီမဲပေးခွင့်ဥပဒေကို6ခံမဲ33မဲကန့်ကွက်မဲ14မဲနဲ့မနေ့ကအတည်ပြုပေးခဲ့တာပါဒီဥပဒေအသက်ဝင်ဖို့နယူးယောက်မြို့တော်ပေါ် Billy Blasio အနေနဲ့နောက်ဆုံးအတည်ပြုလက်မှတ်ထိုးပေးဖို့တော့လိုပါသေးတယ်ဒါပေမဲ့ဒီမိုကရက်အမတ်တွေကတော့မြို့တော်ဝင်အနေနဲ့သူ့ရဲ့ဗီဒီယိုအနာဆုံးပယ်ချတာမျိုးလုပ်မယ်မထင်ဘူးလို့ဆိုနေပါတယ်
တရုတ်နိုင်ငံဘေကျင်းမြို့တော်မှာရှင်းနစ်ဆန်ချင်းပါမဲ့ဆောင်းဝန်ဒီအိုလံပစ်ကားကစားပွဲတော်ကိုကုလသမဂ္ဂတွေ့ရမှုချုပ်တက်ရောက်မယ်လို့ကုလသမဂ္ဂကကြေညာပါတယ်တရုတ်နိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်အပါအဝင်နိုင်ငံတချို့ကတန်တမာရေးနည်းနဲ့သဘိမ့်ပေါက်ပြီးတော့အစိုးရတာဝန်ရှိသူတွေအိုလံပစ်ပွဲမတက်ဘူးလို့ကြေညာနေတယ်မှာပဲနိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့ဖိတ်ကြားမှုကိုအတွေ့အေးမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလက်ခံခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရကဂျာတာဘရင်းနေတော်ကပြောကြားခဲ့ပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရ ेंजर စီးဆိုင်ပေါင်း1000ကိုဘူဒူဇာနဲ့ရှင်းပစ်လိုက်ပြီလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတူကဒီနေ့ပြောလိုက်ပါတယ်ရန်ကြာဒုက္ခသည်စကန်ဒုတိယကော်မရှင်နာမင်းကြီးကရန်ကြာတွေအတွက်အဆောင်တွေစောက်ဖို့တရားမဝင်ဆိုင်မှာ1000လောက်ကိုဒီနေ့ဖျက်ဆီးခဲ့ရတယ်လို့ပြောပါတယ်ခင
်ဗ
ျဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော့မဆုမြတ်မွန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet.bamis.voanews.com မှာလည်းတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့ပြည်တွင်းသတင်းပေးပို့ချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။စစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုအဖြစ် Silent Strike အတန်တိတ်တပိတ်ကိုအာဏာပိုင်တွေဖိအားပေးတဲ့အကြောင်းပဲအောင်မြင်နေလုံနိုင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြို့လယ်ကောင်အထင်ကြီးရနေရာတွေမှာဒီမကလူနေရပ်ကွက်တွေထဲကလမ်းတွေပေါ်မှာပါလူသူမရှိတိတ်ဆိတ်ခဲ့ကြတဲ့ရန်ကုန်နဲ့မန္တလေးကအတန်တိတ်တပိတ်အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့မဆုမင်ဦးကပြောပြထားပါတယ
်။စစ်အာဏာသိမ်းမှုပေါ်မှာနီလန်းမျိုးစုံနဲ့ဆန့်ကျင်နေကြသူတွေဟာဒီကနေ့ဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရေးနေ့မှာတော့ Silent Strike လို့အမည်ပေးထားတဲ့လမ်းပေါ်မထွက်အတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ရန်ကုန်နဲ့မန္တလေးလိုလူမျိုးပေါင်းစုံနေထိုင်ရာမြို့ကြီးတွေမှာလည်းနေရာအနှံ့မှာလူသူမရှိဘဲခြောက်ကပ်သွားခဲ့တာပါ။ဈေးဆိုင်နေတဲ့လုပ်ငန်းတွေလည်းဒီကနေ့တရက်သူတို့ရဲ့လုပ်ငန်းလဲပတ်မှုကိုရပ်တန့်ပြီးမနက်7နာရီကနေညနေ4နာရီတက်မှတ်ထားတဲ့အချိန်ထိစိုက်မဖွင့်အပြစ်မထွက်ဘဲနေခဲ့ကြပါတယ်။ရန်ကုန်မြို့ကအချိန်ကျလူစီကားတဲ့လှဲတန်းလိုနေရာမျိုးမှာတော့ဒီကနေ့ဆိုင်တွေပိတ်ထားကြသလိုလူအသွားလာလည်းမတွေ့ရဘူးလို့လှဲတန်းမှာဈေးရောက်သူတို့ကပြောပြပါတယ်။
ကျွန်တော်ဒီနေ့ကျွန်တော်ဆိုင်နေရောပြည်သူရောအကုန်ကြေညာများတော့ကျွန်တော်ဒီပြည်သူမဆန်တာပဲတိုင်းလာကြတာပဲတွေ့လေ။ဒါကျွန်တော်အကုန်လုံးကတော့ချင်းနေနေရပဲပြေ။ဒါကဒါတော့ဒီနေ့ကျွန်တော်ချင်းနေပါတယ်။ဒီလိုမျိုးချင်းနေကြကြလဲကျွန်တော်ဒီဆိုင်နေရလဲအကုန်လုံးကလည်းအဲပိတ်ကြတယ်ပေါ့နော်။အကုန်ကတော့ချင်းနေနေပါတယ်။ဟုတ်ကဲ့ပါဗျာ။ကျွန်တော်ညီမတော်ပါတော်တော်လေးကိုမရှိပါဘူးပါမ။
ထဲထဲမှာဆိုင်တချို့ကပစ္စည်းတွေကိုယူသွားတာရှိတဲ့ကြောင်းလဲဆိုင်ရှင်တချို့ကပြောပါတယ်ဘသူတွေကယူသွားတယ်ဆိုတာမသိရတယ်လို့ဒါနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးရန်ကုန်တိုင်းဆိုင်တရာမြို့နယ်ရက်ကွက်အများစုမှာတော့ပိတ်ထားတဲ့ဆိုင်တွေကိုပြန်ပြီးတော့ဖွင့်ဖို့အတင်းကျပ်ဖိအားပေးတာရှိခဲ့ပါတယ်အဲ့ဒီလိုဖိအားပေးတာမှာတော့ရဲနဲ့စစ်သားလိုယူနီဖောင်းဝတ်ထားသူတွေမပါပဲဒုတ်ဓားကင်ဆောင်ထားတဲ့အရက်ဝတ်တွေကချင်းချောက်ဖိအားပေးခဲ့တာလို့ဆိုင်တရာဖျားလန်းကဆိုင်ရှင်တဦးက VOA ကိုပြောပါတယ်မနက်7နာရီလောက်မှာပိတ်ထားတဲ့သူ့ရဲ့ဆိုင်တကားကိုဒုံနဲ့ရိုက်ပြီးဆိုင်မဖွင့်ရတဲ့အကြောင်းရင်းကိုမေးမြန်းခဲ့တယ်လို့သူက VOA ကိုပြောပြပါတယ်
။ဒီကောနော်ဆိုင်ကြီးကြီးဘာဖြစ်လို့မဖွင့်လာလဲပေါ့နော်။ဘုတ်ချက်ချင်းဖွင့်ရမယ်။ဒါရီတုံပေါ့။ဆောက်တော့ဦးလက်ထက်ကံပြီးတော့ဒီကောင်စုစုစုနဲ့မဖွင့်လာလား။အဲဒီမိန်းကလေးမမေကမှတ်နေပေါ့။အခုဆိုင်ရီရဲ့နေကြီး ဟုတ်လို့ကျွန်တော်တရားပြည့်ရှိလို့ပါတော့ဟိုဈေးရောင်းတဲ့သူတွေလာလို့ပါတော့ကျွန်တော်ပြေးလာတာပါเนาะဒီရောက်လို့ဒီကျင်းသွက်ကိုဖွင့်ရမယ်ဆိုပြီးတော့ပါเนาะဟုတ်ကဲ့ပါတော့ကျွန်တော်ဖွင့်ပါမယ်ပါเนาะနော်လေဒီလိုပြောရတော့ဒီမှာမြင်တော့ဒီခိုင်းတဲ့ဘာလို့ပြချက်ပြင်းချက်ပြင်းတဲ့လူအများကြီးကိုမဖွင့်နိုင်လို့မှာအဲ့ဒီကြီးရောတီးနေမှာလာတာเนาะလာလို့မှာဓာတ်ကုန်းနဲ့ဆိုတော့ဒီလိုလည်းကြောက်တာလို့
ဒီလိုမျိုးတဆိုင်ချင်းစီကိုလိုက်ဖွင့်ခိုင်းနေမဲ့ဆိုင်ရှင်အများစုကတော့ဆိုင်တကားကိုဟန်ပြအဖြစ်လောက်သာပြန်ပြီးဖွင့်ကြတယ်လို့ဆိုင်သားရမျိုးနယ်ဒေသခံတချို့ကပြောပါတယ်။မန္တလေးမြို့မှာလည်းရက်ကွက်ဈေးဆိုင်နေနဲ့ဈေးရုံတွေကဆိုင်ငန်းတွေကိုဖွင့်ဖို့ဖိအားပေးတာရှိပေမဲ့အတန်တိတ်တပိတ်ကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။မန္တလေးဆိုရင်ဒီကြော်ဝိုင်းဆိုရင်ဟောပါလေ။တရက်ကိုလူကြီးစိတ်အောင်ချီဝင်နေတာလေ။အဲ့ဒါဆိုရင်ကိုပြောမှကိုမရှိဘူးလမ်းပေါ်မှာရောဒီဝိုင်းခင်းတာရောပါမရှိဘူးလေ။အဲ့ဒါနေကုန်မယ်။နောက်မူကောင်းစေးညာစေးအပန်းစေးဆိုရင်လည်းတယောက်တဲမှလည်းမခွင့်ဘူး။ဒီတိုင်းဘက်ကအသေးသေးလေးမလာဘူးအဲ့လိုမျိုးပေါ့။မဖွင့်ရင်နိုင်ငံသိမ်းမှလို့ပိတ်မှလို့ပြစ်မှလို့ပေါ့ဗျာ။ရပ်ပတ်တွေဆိုရင်ပြစ်မယ်လို့ပြောတာပေါ့ဗျာ။ဒီရပ်ပတ်တွေကဈေးတိုင်းလေးဆိုရင်မခွင့်ဘူးဆိုရင်ဖမ်းမယ်ပြစ်မယ်ပေါ့။သူတို့ရဲ့ချင်းချောက်မှုပေါ့ဗျာ။အဲ့လိုမျိုးတော့ချင်းချောက်တာရှိတယ်။ဟိုကျွန်တော်တို့ဈေးတွေများနေကြည့်ကြတော့စဉ်းစားခံပြီးတော့ပေါ့ပိတ်တာပဲလေညီမျိုးတို့ပဲပိတ်တော့သူဘာမှလုပ်မပြောင်းဘူ
းအခုလိုမျိုးငြိမ်သက်တဲ့အသွင်တစ်မျိုးနဲ့အာနာရှင်စန့်ကျင်လှုပ်ရှားမှုအပေါ်မှာဖိအားပေးတားဆီးတာတွေရှိခဲ့ပေမဲ့လည်းတပိတ်အောင်မြင်တဲ့အထိမ်းအမှတ်ဖြစ်တဲ့ညနေ၄နာရီတိတိမှာတော့လက်ခုပ်ပြိုင်တူတီးခဲ့ကြပါတယ်ဒီမိုကရေစီလိုလားသူတွေကမြေပြင်ကနေ silent strike လှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့ဝစ်စုံအနက်ရောင်တွေဝစ်ပြီးလက်သုံးချောင်းထောင်စိတ်တုံးနေတဲ့လူခွင့်ရေးတော်လန်ရေးနဲ့တိမ့်ပိုက်ကြဆိုတော့လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုမှလည်းပါဝင်ခဲ့ကြပါတယ်ရှင်
။ရန်ကုန်နဲ့မန္တလေးမြို့ကအတန်တိတ်တပိတ်အကြောင်းမှဆုံမကတင်ပြသွားတာပါရှင်။နိုင်ငံတော်ဒေတာအများအပြားမှလည်းအတန်တိတ်တပိတ်ဆင်နွှဲနေကြတဲ့အထက်မှာမကွေးကလေးနဲ့မူဆယ်မြို့တွေလည်းပါဝင်ပါတယ်။တက်ဆိုင်ရာဒေတာအာဏာပိုင်တွေကချင်းချောက်ဖိအားပေးနေတဲ့ကြားကပဲအတန်တိတ်တပိတ်မှပါဝင်ခဲ့ကြတယ်လို့ဒေတာခန့်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခွန်ညူကတင်ပြထားပါတယ်။
ဒီကနေ့မနက်10နာရီကနေညနေ4နာရီထိအတန်တိတ်တပိတ်ဆင်နွှဲဖို့လှုံ့ဆော်ထားတာကြောင့်ဒီနေ့မှာဈေးတွေဆိုင်တွေမပိတ်ဖို့ပိတ်ရင်အရေးယူမယ်လို့စစ်ကောင်စီကနိုင်ငံတော်ဝန်ဒေသအတော်များများမှမနေ့ကစစ်ကားတွေနဲ့လှည့်လည်ကြေညာခဲ့ပါတယ်။မကွေးမြို့မှာတော့တစ်မြို့လုံးကဆိုင်ပိုင်ရှင်တွေအကုန်လုံးကိုအစည်းအဝေးမတက်မနေရခေါ်ယူပြီးအတန်တိတ်တပိတ်မှလုံးဝမပါဝင်ဖို့လက်မှတ်ထိုးခိုင်းတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီလိုစစ်ကောင်စီဖိအားပေးမှုကြားကပဲဆိုင်တွေပိတ်ပြီးအတန်တိတ်သပိတ်မှပါဝင်ခဲ့ကြတယ်လို့ဒေသခံက VOE ကိုပြောပါတယ
်။ဒီကြီး၅စီမှာဒီနေ့က၅စီလုံးဒီဘက်ကပုံပိတ်တော့ပါပဲခင်ဗျာ။အပြင်နှန်းနေပုံတော့ပေါ့နော်။အဲ့ဒီမှာမှရံပယ်စီအတွင်းပိုင်းမှာတော့ဈေးတဲ့ဒီကိုမင်းကြီးကခေါ်ယူပြီးတော့လက်မှတ်ထိုးခိုင်းတာတွေတတိပေးတာတွေလုပ်တယ်။တို့တော့ဈေးတဲ့ဒီအားလုံးကဈေးပန်းဆင်းပြီးတော့ကိုယ့်အိမ်ကိုပြန်နေကြတယ်ပစ္စည်းတွေလည်းတောက်ကျင်ပြောက်လူချင်းနဲ့လူချင်းဆိုပြီးတော့အဲ့လိုတွေလုပ်ကြတယ်ခင်ဗျာ။ဒီရုံးကဒီမြန်မာမှာဈေးဆင်းတာမတွေ့ဘူးဆိုလို့ရှိရင်နောက်ရက်တရားစာကြီးဈေးထဲမှာရောင်းကုန်တတ်ပြီဆိုပြီးတော့တို့ကအဲ့လိုကြီးဆင်းရောက်မှုတွေရှိရပါဗျာ။နောက်ပြည်ဆိုင်ကြီးကတော့တို့ကဖွင့်ထားရတယ်။တို့တော့တို့ကဘာမှမပြောဘူး။တင်နိုင်ရမယ်ညနေ၄နာရီ။အဲ့ဒါကလည်းတို့ဒီစစ်ကောင်စီရဲ့ဖိအားကြောင့်ပေါ့
။မကွေးမြို့မှာပိတ်ထားတဲ့ဆိုင်တွေကိုနေ့လယ်ပိုင်းလောက်မှစစ်တပ်ကထုရိုက်ဖျက်ဆီးတာမျိုးတွေလုပ်ခဲ့တယ်လို့အဲ့ဒီဒေသခံကပဲပြောပါတယ်။
7နာရီတင်းလေ7နာရီကြိုကြိုမှာအဓိကကြားတဲ့ဒီလိုရလမ်းမကြီးမှာရှိတဲ့ဆိုင်ကန်းတွေကို6လောက်နေတဲ့အကန်ဈေးဆိုင်ကန်းတွေကိုပြည့်ရကောင်းမလားဆိုပြီးပြဿနာတွေရှာတယ်ရန်ကားတယ်စစ်သားနဲ့ဖီလုံးနဲ့ပေါင်းပြီးတော့80နီးပါးလောက်ရှိတယ်။အဲ80ကျော်လောက်ရှိတယ်။အဲ့ဒါဒီလိုရလမ်းအထက်ကပြည့်လမ်းအဒီလမ်းဘက်ဒီမှာပိတ်ထားတဲ့ဆိုင်ကန်းတို့များများကိုသူတို့ကကျင်းချောက်မှုတွေလုပ်တယ်6လောက်နေတဲ့အကန်နဲ့ပြီးတော့ဈေးဖွင့်ခိုင်းတာတွေလုပ်တယ်ဗျာ။ဆိုင်ရှင်ကြီးကဆိုင်ကြီးကိုပိတ်ပြီးတော့ရှောင်သွားတဲ့အတွက်သူတို့တွေပြန်ပြီးတော့နောက်ပြန်ပြေသွားတယ်ခင်ဗျာ
။မူဆယ်မြို့မှာလည်းဆိုင်တွေမပိတ်ဖို့ကြာသာပရိနေမှာစစ်တပ်ကချင်းချောက်ပြောဆိုခဲ့ပေမဲ့ဒီကနေ့မှာတော့ဆိုင်တွေအားလုံးပိတ်ပြီးလမ်းတွေပေါ်လူတွေလုံးဝမထွက်ကြဘဲတိတ်ဆိတ်ချင်းသပိတ်မှာပါဝင်ခဲ့ကြပါတယ်။ဆိုင်တွေပိတ်ရင်စီပင်ဥပဒေအရအေးအေးယူမယ်ဆိုပြီးချင်းချောက်ခဲ့တဲ့မူဆယ်မြို့စီပင်ရုံးမှာဒီကနေ့နေ့လယ်လောက်ကပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့မူဆယ်ဒေသခံကိုအောင်နိုင်သူက BOE ကိုပြောပါတယ
်။ဘုံပေါက်ပြရတော့မှန်တယ်။ဒီကအကန်ပေါက်ကွေးခွေကြီးကသူတို့တို့ကလုံဆောင်တယ်လို့ကျွန်တော်တို့သိရတယ်ဗျ။ဟာဒီနာတင်ကတော့ကျွန်တော်တို့ဒီဆက်သွားတော့ကျွန်တော်တို့အင်တက်ကနေကြားလိုက်တယ်။မနေ့ကအပြင်ဟိုမဒီလို့ဒီမနက်ပေါ့။ဒီမနက်ကြီးကိုတော်လိုက်ပြီးတော့အဲ့ဟိုဟာမိုင်းနေပတ်អော်တယ်။ဒီကိမဖွင့်ဘူးဆိုရင်စီစီဘီဥပဒေနဲ့သူတို့ဆိုင်တလပိတ်သိမ်းရမယ်ဆိုပြီးတော့လိုက်អော်တယ်ပေါ့နော်။အဲ့ဒီဟာကိုမကျေနပ်လို့ပေါက်ခွဲခဲ့တယ်လို့ပြောပါတယ်ဗျ။
စကိုင်းတိုင်းကလေးမြို့မှာလည်းဒီကနေ့တိတ်ဆိတ်ခြင်းသပိတ်ဆင်နွှဲကြပါတယ်။ they say change the way Maloke, Manet, so by Naro, say Anna, thank you, Grega, Jaya Machi, Nathan Bowman, stand up, Janita, say Anna, she sent you the way, cheetah be, stand up, Yaga Tavati, Tiganema, Bowman, Nirite, Sikansiga, Ea, Amya, Janet, Kalinurima, Lunjo, Yutabi, Kinle, Nirari, Shirelo, Kalinu, the way my power into the Uga Piovari.
The bigger guru in the air, there are only five dying out, say now you dying in Mardini, Kavalu Queen, the campaign, the direct campaign in the Chinese, a long time in the air, looked at one of the prayers are the Junior Guru Kinley, I don't know, she will, the tank and that very, now Colonial Villa Pong John Betty, my little party known, so I say, you don't want to say, I see you. The final strike called the
ဒီစစ်ကောင်စီဘက်ကနေဒီမှာကျန်းတဲ့ဖန်တီးနေတဲ့ကတ္တနေလိုတာဒီလူတွေကစာနာမျိုးမှန်မှန်ပေါ်မှာကိုယ်ဝင်ထုတ်ဖော်လို့မရတော့ဒါအားလုံးကဒီရတဲ့မျိုးပါဝင်ကြတာပေါ့နော်ဒီဒီလူတွေကလုံးဝစစ်ကောင်စီကိုမလိုပါဘူးဒီမျိုးဝေစီကိုဘယ်လိုလုပ်ရလဲဆိုတာပြသတဲ့အရာတစ်ခုလိုပဲခေါ်တော့မြင်နေပါတော့ဒီတိတ်ဆိတ်ခြင်းတပိတ်ကိုနေပြည်တော်မုံရွာမိတ်တီလာပြင်ဦးလွင်မြစ်ချင် time, Dola, Lusani Javarishin.
Ning at the one chanted that the car attended the big student at Bimaro, Yakin Pega attended the big junk, Dipia Pitimare, Yamanga data at Domiama, Digini attended the big senior Jabamelo, Yakin Pinemaro, Guamunet Kuba, the big map, Bowen Cabiro, Jamunet Rimaro, Boma, Dain Dola, Lusha Kajabare, Sianashi Sanji, Lusha Murima, Yakin Pinet, Bowen Muneraha, Sibet and think can hire at Pinet Kupita Jansure, don't touch a mule shibare, Tijang Yangala at the Dinguro, could you join up your Piat Habare?
ဒီကနေ့ဒီကနေ့အတန်တိတ်တပိတ်အချိန်နေပတ်သက်ပြီးရခိုင်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကဖီယိုရီကိုအခုလိုပြောပါတယ်ရခိုင်ကလည်းဟိုကဝါမျိုးလေရဲ့ဝတ်ဆက်ပြီးတော့တင်းနေတယ်ဘောနော်အဲဒါကအတင်းလူကြီးအနေနဲ့မလုပ်တာပါဒီမှာဟိုအဆက်စီးတွေထဲမှာတော့တနိုင်တစ်ပိုင်ကိုအဆက်နဲ့ပူတာကတော့လုပ်တယ်ဒီမှာဟိုအဆက်မှလည်းလုပ်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင် တော်ညိုကြီးကအခုလိုမြင်ပါတယ
်ပြောရမယ်ဆိုလို့ရှိရင်တော့ဗောနော်ဒါကတော့ထဲထဲဝင်ဝင်မပါဘူးဆိုတာတော့မဟုတ်ဘူးဒါမှကျမတို့လည်းတံပိနေတဲ့ဟိုတည်နေပြီကျမတို့ပြင်နေဟာနှစ်နှစ်ကြာလုံးရုံးဆွဲလို့မရနိုင်လောက်အောင်ကိုဒီမှာအနိဋ္ဌယုံနေရောကျမတို့မှာ complicate ချာမှာပြိမိနေတဲ့ဒီလူမျိုးတွေဖြစ်နေတယ်ဒီကျမမြင်တယ်လေကိုကိုနိုင်ကအဲ့ဒီနေရာတွေကျော်သွားပြီးတော့လာခဲ့တဲ့အချိန်မှာအခုပြန်ပြီးတော့စာနာနာလည်းတီးလို့ရတော့အားလုံးပြီးပြေးကြပါသေးတယ်ဒါပေမဲ့ဆက်ရဝင်ဝင်မပါဘူးဆိုတော့ကျမတို့လည်းဟိုစောက်ကြည့်နေတဲ့လူတွေကလည်းတိတ်ကြံနေပြိနေတဲ့အခြေအနေလူတွေဖြစ်နေကြကြောင်းကျမတို့ကစမတ်ဖရစ်စတယ်လေ
ဒီနေမျိုးတော်စစ်တွေမှာတော့အနောက်ရောင်အင်ဂျီဝုအမျိုးသမီးတွေကနှင်းစီဗျူကမ်ပိန်းလုပ်ခဲ့ကြတယ်လို့မျိုးဆက်တဲ့အမျိုးသမီးအဖွဲ့ပြောခွင့်ရမတ်ခင်မြင့်စောကပြောပါတယ
်အဓိကနှင်းစီဗျူကမ်ပိန်းဆိုတာကျွန်မတို့ကနှင်းစီဗျူတွေပေါ်တယ်ကြည့်သူတွေကိုအဓိကဟိုဝင်ငှပြီပေါ့နော်အဲ့မှာအဓိကရည်ချက်ကတော့ဒီဟိုကျွန်မတို့ဟိုနီးရှင်းတဲ့နေရှင်တွေပေါ့အာနီးရှင်းတဲ့အစ်ရှင်းတဲ့နေရှင်တွေအလူခွင့်ရှုပ်ပါမှုတွေရှိရှင်တော့ဘူးအဲ့လိုပုံစံမျိုးအဓိကဟို message တွေတော့ပုံစံနဲ့အဓိကလုံးမှာပေါ့နော
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အီအီအဖွဲ့တို့ဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းနေအိမ်မီးရှို့တာတပ်ဖြတ်တာတွေကိုရခိုင်ဒေသခံတွေကြုံခဲ့ကြရသလိုအိုးရင်ဆွန့်ခွာထပ်ပြီးခဲ့ကြရပြီးလက်ရှိမှာလည်းလူအခွင့်အရေးချိုးဖောက်ခံရတာတွေရှိနေသေးတယ်လို့ရခိုင်မျိုးသမီးများကွန်ရက်ဥက္ကဋ္ဌဒေါ်ညိုအီးကပြောပါတယ
်လူအခွင့်အရေးချိုးဖောက်မှုတွေကတန်းစီကြရမယ်ဆိုစမတယ်မှာများရဲတော့မှတ်တမ်းနေဒါနဲ့ရှိတယ်လားလို့မမေးနဲ့ရှိတော့ရှိနေတယ်တစ်နေ့တစ်ခုချက်ချုံကြနေတယ်ဒီတစ်ခုမှာတိုင်းပြည်တစ်ခုမှာလူဖြစ်လာတယ်ကျမတို့တွေရဲ့ဘဝတွေကဒါကြောင့်မှလုံခြုံမှုလည်းမရှိဘူးဘလိုက်ကိုလည်းတနည်းမဟုတ်တနည်းရှုပ်ောက်ခံနေရတယ်ဘလိုက်ကိုရှုပ်ောက်ပြည့်ဆိုတောင်းရမှမဟုတ်တတ်တတ်မှလည်းမဟုတ်ဘူးနော်ကျမတို့စိတ်ကြံရတယ်နေဆိုင်ရနေတာလည်းတောင်းရတဲ့ရှုပ်ောက်တာကြီ
းရခိုင်ပြည်နယ်မှာတိုက်ပွဲတွေမဖြစ်တော့တာတစ်နှစ်ကျော်ကြာပြီဖြစ်ပြီးပြီးခဲ့တဲ့နိုဝင်ဘာလအစောပိုင်းတုန်းကပဲအသေးစားပြစ်ခတ်မှုနှစ်ကြိမ်ရှိခဲ့ပါတယ်ရခိုင်လက်နက်ကိုင်အဖွဲ့အီအီကတော့ သူတို့ဖွဲ့နဲ့စစ်တပ်ကြားမှာစီအေးရဒင်းမာမှုရှိနေဆဲဖြစ်ပြီးအချိန်မရွေးတိုက်ပွဲပြန်ဖြစ်နိုင်တယ်လို့ VOE ကိုပြောထားဘူးပါတယ်ခင်ဗျာ
ရှိခိုင်းပြည်နယ်ထက်ကကွာမျိုးနဲ့အတွင်းအတန်းတိုက်ပိတ်ပါဝင်ဆင်နွှဲခဲ့တဲ့အကြောင်းကိုကြကြောတင်တင်ပြသွားတာပါရှင် VOE မြန်မာပိုင်းရဲ့တောက်ကြားနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုရုံချင်းတင်တင်ပြပါဦးမယ်ရှင်ကုန်တိုင်းအတွင်းဒေါအောင်ဆန်းရန်ကုန်တိုင်းအတွင်းကဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တယောက်ထဲကိုထပ်မံဆွဲဆိုထားတဲ့အဂတိအမှုအတွက်ဒီကနေ့နေပြီးတော့အထူးတရားရုံးမှာတရားလိုကိုစတင်စစ်ဆေးကြားနာပါတယ်။အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဝန်ကြီးတဦးဖြစ်တဲ့ဒေါနီလာကျော်တို့စစ်ကောင်စီတပ်တွေအနေနဲ့ထွက်ဆိုဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေထက်ကဒီကနေ့တရားရုံးအခြေအနေသိထားရသမျှရန်ကုန်ကလာတဲ့တင်ကိုတော့ Marketing Future ကတင်ပြထားပါတယ်။
ဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုမှာအာဂတိလိုက်စားခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီကနေ့စစ်ပြီးတရားလိုဖြစ်တဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဥယျာဉ်ချက်ကိုနှစ်ဖက်ရှိနေပြီးအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့ရှေ့နေတူကပြောပါတယ
်။ဟေးအစီရင်လို့စစ်တယ်ဗျ။ဟုတ်ကဲ့အစီရင်လို့အဓိကဆင်မင်းချင်းစစ်ပြီးတော့ကျွန်တော်တို့တက်ကရောပြန်လာဆင်မင်းချင်းပြီးတော့ပြီးပါရင်ပေါ့နော်ဒီလိုစစ်တာကပြီးပါရင်哦ရန်ကုန်ကပြောင်းသွားတယ်အမှုနံပါတ်25ယာယီ25ဟိုဟာလေဟိုအတီကိုပြန်ပြီးကြောက်တယ်ပေါ့အုပ်ကူကြီးရဲထဲနဲ့ဟိုသာစုကြီးပေါ့ဒီဒီလိုမှုတွေကမဖြစ်သေးဘူးကြာကျွန်တော်ကအဲ့မှုတွေပဲဟိုအဲ့ပေါ့နောက်ကျနေဆိုတော့ဟာအဲ့မှုတွေပဲရင်ဖြစ်တယ်ပေါ့နော်ဟုတ်တယ်အဲ့တရန်နဲ့ဖြစ်အောင်သွားကြည့်တဲ့သဘောထင်ပါတယ်ကျွန်တော်ကအဲ့လိုထင်ပါတယ
်ဒေါ်စန်းစုကြီးရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှ144ထုတ်ပြန်တားမြစ်ထားတာကြောင့်စားနာပွဲအသေးစိတ်ကိုတော့မသိရပါဘူးလာမယ့်ဒီဇင်ဘာလ18ရက်နေ့မှာရုံးချင်းပြန်ချင်းထားတယ်လို့သိရပါတယ်။လာမယ့်သတင်းပတ်မှာတော့ဒီကနေ့စစ်ဆေးတဲ့ရန်ကုန်တိုင်းကအာဂရိမှုအတွက်တရားလိုပြတပ်တွေတွေကိုစစ်ဆေးမယ်လို့ရှင်းနေကပြောပါတယ
်။ဒါနဲ့တက်ကြတော့တရားလိုကပြီးပါပြီလေ။တရားလိုစစ်ပြီးပါပြီလေ။အဲတဲ့လူရတဲ့တွေစစ်ပါပေါ့။နော်အဲဟုတ်ကဲ့။ဒီဥပဒေနဲ့တော့နေလာကြအောင်စစ်မယ်။အဲလိုပြောတာတရားကပြောတာပေါ့နော်စစ်တယ်လားမစစ်တယ်လားတော့မပြောတတ်ဘူး။အော်ရန်ကုန်တိုင်းအမှုတစ်ခုတည်းပဲဟုတ်တယ်။အမှုနံပါတ်ကျွန်တော်တို့က25ပေါ့။ဒီမှုပဲဒီမှုပဲနော်ဟိုဒီမှုပဲ25ပဲ
။ဒေါ်စန်းစုကြည်အပေါ်ဆွဆွဲထားတဲ့အာဂရိအမှု9မှုမှာတောက်ကြနေတိုင်းစစ်နေကြတခြား၄မှုကိုဒီနေ့မစစ်ဖြစ်ပေရန်ကုန်ဘက်ကအမှုကိုပဲဒီကနေ့စစ်တာပါ။ကျန်တဲ့အာဂရိမှု၄မှုကတော့နေပြည်တော်မှာဒေါခင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော်စိုက်ပျိုးတပ်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုနောက်လာရောက်တော်စီမံကိန်းအတွက်နေထိုင်ဖို့နေအိမ်ဆောက်လုပ်တယ်လို့ဆိုပြီးဒေါ်စန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အာဂရိမှုနဲ့ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်စန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်။အဲ့ဒီအမှုတွေကိုတော့လာမယ့်ရုံးချိန်မှသာပြန်ပြီးတော့စစ်ဆေးသွားမယ်လို့သိရပါတယ်။ဒေါ်စန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အာဂရိမှုတွေတိုးပြီးတရားစွဲဖို့လှုပ်ထားတာတွေလည်းရှိပါသေးတယ်။အဲ့ဒါတော့တဘာဝပေးရန်ပုံငွေထဲကလည်းရဟတ်ရင်ငှားရန်ဝယ်ယူတဲ့ကိစ္စနဲ့ပတ်သက်တာပါ။စစ်ကောင်စီရဲ့အာဂရိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကရဲစခန်းမှာချက်ပြီးအမှုဖွင့်ချပေမဲ့တပ်ဆိုင်ရာရှေ့နေတွေကိုတီးမှုနဲ့ပတ်သက်လို့တရားရုံးကအကြောင်းကြားလာမျိုးမရှိသေးဘူးလို့သိရပါသေးတယ်။နောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးတရားစွဲချတယ်လို့စစ်ကောင်စီကထုတ်ပြန်ချပါသေးတယ်။ဒေါ်စန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်း12မှုထဲမှာပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတင်းကျပ်အေးချမ်းမှုပြတ်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့သဘာဝဘေးပုံမှန်25မှုတို့အတွက်တရားရုံးက6နဲ့4နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နာရီမပြည့်ခင်မှာပဲစစ်ကောင်စီကပြစ်ဒဏ်ထက်ဝက်လျှော့ပေါ်တဲ့အကြောင်းကြေညာခဲ့ပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့မှာတော့ဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အပြစ်သက်အမိန့်ချဖို့ရှိပါတယ်ရှင်။
ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့မြေနေရာရယူမှုနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုရုံးချင်းအကြောင်းမှခင်ဖြစ်တွေကရန်ကုန်ကလာတဲ့တဲ့င်းကိုတင်ပြသွားတာပါရှင်။ VOA American အစိုင်းရဲ့တောက်ကြနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါရယ်။ဒီအစီအစဉ်တွေကိုတော့ line meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနာဆင်နိုင်ပါရယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါရယ်။ VOA ကနေအရင်အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ထုတ်လင်းပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလဲလေ့လာနိုင်ကြပါတယ်ရှင
် UN မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှာစင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ10ရက်တောက်ပြန်နေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုကျဆက်ပြီးထုတ်လင်းသွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသုတအဆုံးနဲ့ American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားဖို့ရှိပါတယ်အရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လင်းပေးချင်ပါတယ်ဒီဇင်ဘာလ10ရက်နေ့ဒီကနေ့တောက်ကြနေ့ဟာအပြည့်ပြည့်ဆိုင်ရာလူအခွင့်အရေးနေ့ဖြစ်ပါတယ်။ကမ္ဘာတဝန်းကိုဗစ်ကပ်ပေးကြောင့်လူအခွင့်အရေးအခြေအနေဆိုးရွားမှုတွေရှိနေသလိုအထူးသဖြင့်အမျိုးသမီးတွေအတွက်ဒီနှစ်ဟာခွဲခြားဖိနှိပ်မှုတွေနဲ့အခွင့်အရေးဆုံးရှုံးမှုပုံများတဲ့နေ့လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကပြောဆိုကြပါတယ်။မကြာခင်ကုန်ဆုံးတော့မယ့်2023ခုနှစ်ဟာမြန်မာနိုင်ငံကအမျိုးသမီးတွေအတွက်ရောလူအခွင့်အရေးတိုးတက်ပြောင်းလဲမှုဆိုးရွားမှုဘာတွေရှိခဲ့ပါသလဲ။ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူရဲကတင်ပြထားပါတယ်ရှင
် There's a path we must choose sometimes Gotta stand up and fight sometimes
အရင်ဆုံးကတော့ဒီကမ္ဘာနဲ့အပွားမှာဒါဒီနှစ်ကကိုဗစ်ကပ်ပေးကြောင့်မလို့အမျိုးသမီးတွေအတွက်ကတော့ကြိုးတက်ပြောင်းလဲမှုတွေဆိုတာထက်ထိခိုက်ဆုံးရုံနှစ်နာမှုတွေပိုပြီးတော့များတဲ့နှစ်ဆိုပြီးတော့ဒါကုလသမဂ္ဂအစဉ်ကံစာတွေမှာရောဒီနိုင်ငံတကာလူ့ခွင့်ရေးအစဉ်ကံစာတွေမှာထောက်ပြထားတာကိုတွေ့ပါတယ်။ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတွေနဲ့ပတ်သက်လို့ရောဒီနှစ်ဟာဘယ်လိုနှစ်မျိုးလို့ပြောနိုင်ပါမလဲ။ဥက္ကမျိုးမင်းတို့ရဲ့လိလာတွေ့ရှိချက်တွေအရာပေါ့နော်ဘယ်လိုများမြင်မိပါလဲ။
ဟုတ်အဲ့လိုမျိုးပြီးတော့ကျွန်တော်မနှစ်တုန်းကကိုဗစ်တုန်းကအခြေအနေကိုပြန်ပြီးသတိရပါတယ်ကိုဗစ်တုန်းကကျွန်တော်တို့ဟိုယောဂဘေးဒဏ်ကြောင့်ကျွန်တော်အိမ်မှာနေရတဲ့အခြေအနေမျိုးရှိလာတယ်အဲ့ဒီခါမှာကျွန်တော်တို့လူခွေရေးစောင့်ကြည့်တဲ့သူတွေနဲ့ဘာအတိထားမိလဲဆိုတော့အိမ်တွင်းအကျန်းဖတ်မှုတွေအများတိုးမြင့်လာတာတွေ့ရတယ်နောက်ဒါကကိုဗစ်ကာလတွင်းမှာအိမ်မှာအတူနေရင်းနဲ့ဖြစ်တဲ့ပြဿနာပေါ့ဒါပေမဲ့ဒီ2022ခုနှစ်ကြတော့ဒီအိမ်တွင်းမှာအကျန်းဖတ်ခံထိတဲ့အမျိုးသမီးတွေရဲ့ဘဝကကျွန်တော်မြန်မာနိုင်ငံမှာကတော့ဒီအစ်စ်တက်ရဲ့အစီအစဉ်တစ်ခြားနဲ့အကျန်းဖတ်မှုပုံစံကိုပို့ပြီးတော့ခံရတာတွေ့ရပါတယ်။အမှန်တော့ကျွန်တော်တို့တိုင်းပြည်မှာအရင်တုန်းကတိုင်းသားဒေသတွေမှာလက်နက်ကိုင်ဒီပခအခြေအနေတွေမှာတိုင်းသားအမျိုးသမီးတွေပေါ်မှာအကျန်းဖတ်တာလိမ်မိုင်းဆိုင်ရာအကျန်းဖတ်မှုတွေအများကြီးရှိခဲ့ပါတယ်။အခုကျတော့ကျွန်တော်တို့အဲ့ဒါတွေကလည်းပျောက်သွားတာဆိုတော့မပျောက်သွားဘူးထပ်ပြီးတော့ပေါ်လာတယ်။နောက်ပုံမဆိုးသွားတာကတော့ဒီလိုမျိုးကျွန်တော်တို့စီအာနာရှင်စနစ်ကိုစန့်ကျင်ပြီးနော်ຫນွေဥတော်လိုင်းမှာတက်ကြွစွာပါဝင်ကြတဲ့အမျိုးသမီးတွေတော်ကကျွန်တော်တို့ဒီလက်နက်ကိုင်ဒေသအတွင်းမှာရောက်ရှိနေတဲ့အမျိုးသမီးတွေပေါ်မှာစစ်တပ်ရဲ့အကြမ်းဖက်မှုကတော်တော်ကြီးကိုဆူဆူဝါဝါဖြစ်နေတဲ့အခြေအနေမျိုးရောက်ရှိတယ်လို့ပထမဦးဆုံးသုံးသပ်ချင်ပါတယ်ခင်ဗျဟ
ုတ်ကဲ့ဆိုတော့ဒီနေ့ဒီမြန်မာနိုင်ငံကအမျိုးသမီးတွေအထူးကြချင်ရတဲ့ပြဿနာဆိုလို့ရှိရင်ဒါကဘာတဝမ်းမှာကိုဗစ်ကပ်ပေးကြောင့်ကြုံရတဲ့ဆိုရဲပြဿနာအပြင်ကိုဒါစစ်အာဏာသိမ်းမှုကြောင့်လို့ကြုံတွေ့ရတဲ့အခြေအသေးတွေကပို့ပြီးတော့ဖြစ်နေတဲ့သဘောမျိုးလား
ဟုတ်ပါတယ်ပထမဦးဆုံးကတော့ကျွန်တော်ယောဂပေးကြောင့်ကိုဗစ်ဆိုတဲ့အရာမျိုးကြုံတွေ့ရတာဒီသွားနေကြလာနေကြအခြေအနေကြီးပြတ်သွားတာအိမ်ထဲမှာအကျန်းဖတ်မှုခံရတာကျွန်တော်တွေ့ရတယ်ဒါပေမဲ့ကိုဗစ်အပြင်ကုဘလို့ခေါ်တဲ့နောက်ထပ်အာဏာသိမ်းမှုကအမျိုးသမီးဘဝကိုတိတက်ပုံပုံတော့မလုံခြုံအောင်ဖြစ်သွားတယ်။နောက်အပြင်မှာထွက်လို့ရှိရင်လည်းဒီလိုမျိုးလူငယ်အမျိုးသမီးတွေကနောက်သူတို့ကိုဆန့်ကျင်တဲ့သူများအဖြစ်ယူဆပြီးတော့လိမ်မိုင်းဆိုင်ရာနှောက်ယှက်တာနှိပ်စက်တာလည်းကြုံရတယ်။အချိန်ထဲမှာရင်တန်တရားနဲ့ဆွဆွဲချင်းနဲ့ဖန်ခံတည်တဲ့ခါမှာလည်းဒီထောင်ထဲမှာစစ်ကြောရေးစခန်းတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုပို့ပြီးတော့ကြုံတွေ့ရပါတယ်။ဒါတွေမကပါဘူးကျွန်တော်တို့ဒီနေဆက်ဒေတာတွေတိုင်းရင်းသားဒေတာတွေတခါမှရှိမဖြစ်ဘူးတဲ့စကိုင်းတိုင်းတို့လိုချင်းပြည်နယ်ဒေတာတွေမှာလည်းအမျိုးသမီးယူပေါ်မှာဒီစစ်တပ်ကလိမ်မိုင်းဆိုင်ရာဟိုအကြမ်းဖက်တာဆော်ကားတာเนาะဒါနဲ့ပတ်သက်ပြီးပုံမဆိုးရတာတော့အရင်တော့ပုံစံတိုင်းပဲတရားစီရင်မှုမရရှိပဲနဲ့ကျူးလွန်တဲ့သူတွေကိုအပြစ်ကနေဟိုကင်းလွတ်နေတဲ့အခြေအနေမျိုးတွေဆက်လက်ရှိနေတဲ့အခြေအနေက2022ခုနှစ်အတွက်ပုံမဆိုးသွားသောအခြေအနေများပဲဖြစ်ပါတယ
်ဆိုတော့ဒီလိုအခြေအနေတွေအဆုံးသတ်ဖို့ပေါ့နော်ဒီအမျိုးသမီးတွေဒီကနေ့ရင်ဆိုင်နေရတဲ့အကြံဖတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ဖို့အတွက်မှာဘလို့နီးလန်းတွေနဲ့အထူးရောက်ဆုံးဆောင်ရွက်နိုင်မယ်လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ဆိုရင
်အမျိုးသမီးတွေမကဘူးကျွန်တော်တို့ကဒီမြန်မာပြည်သူပြည်လုံးကပြည်သူရတစ်ဖက်ဒီအာဏာသိမ်းမှုစ조사နေတဲ့စစ်ကောင်စီတစ်ဖက်ဆိုတော့ အမျိုးသမီးအကျန်းသမှုရောဖို့ကျေးဇူးတွေပေါ်မှာဖိနှိပ်မှုရောဖို့တကတော့ဆရာနာရှင်ကိုကျွန်တော်အမြန်ဆုံးတောင်းဆန်နိုင်ဖို့အတိအကပါပဲဒါကဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကအခုဆိုရင်တရားဥပဒေဆိုတာလည်းမရှိတော့ဘူးနောက်စီမီယာစီကန်ဆိုတာလည်းမရှိတော့ဘူးတက်မတော်စီကန်ဆိုတာလည်းမကျင့်သုံးတော့ဘူးလည်းနဲ့ကိုင်တက်ဖွဲ့ရိလိုက်နာမယ်စီကန်ဆိုတာမရှိတယ်လို့အခုဆိုရင် ဟိုပြည်သူလူထုပေါ်မှာအကြမ်းဖက်တဲ့အဖွဲ့အစည်းပုံစံနဲ့အကြမ်းဖက်တာဖြစ်တဲ့အတွက်ဒါကိုအမြဲတမ်းရပ်တက်မှာပထမဦးဆုံးပါပဲဒါတစ်ခုကတော့ကျွန်တော်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေပါအဲ့တော့သူတို့ရပ်တက်မှုတကကျွန်တော်တို့ကဟိုလိုအပ်တဲ့အချက်ကတော့ဒီတိုင်းကတော့ရပ်တက်မှာမဟုတ်ဘူးအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကနေလဲဒါကိုခုခံကာကွယ်တဲ့အနေအထားမျိုးဒီအချက်လ ဟိုလက်ခံပြီးတော့ဒါကိုကျွန်တော်တို့ရက်တက်တိုင်းကိုတက်စစ်ကောင်စီเนาะအကျန်းဖက်စစ်တက်ကိုနောက်ထပ်PRP ပြီးတော့ပေးဆုပ်မှုတွေတန်တမန်တွေကချက်တောက်မှုတွေနောက်ငွေကြေးနဲ့ဒီလက်နက်တိုင်းအကူအညီတွေပေးတာတွေအကုန်လုံးရက်တက်မှုဒါတွေအကုန်လုံးကြိုင်နေလို့ဆောင်မဲ့အခြေအနေမျိုးရှိနေပါ
ဟုတ်ကဲ့စိုးစိုးကပြောသွားတဲ့အထဲမှာဆိုရင်ညမြန်မာနိုင်ငံမှာအမျိုးသမီးတွေအခုလိုကြုံတွေ့ခံစားနေရတာတွေကအာဏာသိမ်းမှုနဲ့တိုက်ရိုက်အများကြီးတက်ဆိုင်နေတယ်ဒီအာဏာသိမ်းတာတဲ့စစ်တပ်ကမရှိဘူးဆိုရင်တော့အခုလောက်ဆိုးကျင်မှာဆိုးလိမ့်မယ်ပေါ့လေဆိုတော့တကယ်လို့ဒီအာဏာသိမ်းတာတဲ့စစ်တပ်ကိုဖယ်ရှားနိုင်ပြီးဒီအခြေအနေကိုကျော်လွန်နိုင်ပြီဆိုတဲ့အခါကျရင်ရောအမျိုးသ
ဒီဘက်မှာအကျန်းဖက်လူတွေစိတ်ထားတွေကြောင်းလဲဘွားတော့အလိုမျိုးတော့ဖြစ်လာမှာမဟုတ်ပြ။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဆေးအာဏာရှင်စနစ်ကိုလည်းတိုက်ခိုက်နေရတယ်၊တုံ့နှံနေရတယ်။တစ်ချိန်တည်းမှာရင်အမျိုးသမီးတွေဆိုလို့ရှိရင်အချင်းသေးပြီးတော့အကျန်းဖက်လို့ရတယ်၊လိမ့်မိုင်းဆိုင်ရာစော်ကားလို့ရတယ်ဆိုရဲမဟာဖူဝါဒောင်းနဲ့တိုက်ရမှာဖြစ်တယ်။အဲ့တော့တစ်ဖက်မှာစစ် long beyond the Tamang Lucy, General, the cuckoo saw Gazi after me net Yarigo, the gang net down now, looks out my mother Chinawa. I don't like yet, no cooks in Riarapo. Say, I'm not just a nickel donamo, General Luavalo, a new to me go, Quaja Lude, same new seed, and you saw Yia. You move a Taiwan, not Lekantare. ကြီးရတော်နိုင်ရေလောက်ဆောင်မှာပါဒါပေမဲ့ဒီငွေဥတော်နိုင်မှာတော့အများကြီးကျွန်တော်တို့အယူအဆတချို့ပြောင်းလဲလာတာဒါအကောင်းစရာတွေတွေ့ပါတယ်အရင်တော့ကအမျိုးသမီးကြီးရဲ့ပါဝင်မှုအမျိုးသမီးရဲ့စွမ်းပကားတွေအတိမတ်ပြမှုကတိတ်ပြီးတော့နေပါတယ်နောက်အမျိုးသမီးလို့ပြောလို့ရှိရင်တော့အောင်ဆန်းစုကြည်နဲ့ဟိုထူးချွန်တက်မြတ်တော့အမျိုးသမီးတချို့ကနေကြတယ်ဒါပေမဲ့ဒီငွေဥတော်နိုင်ကာလတစ်လျှောက်လုံးမှာ ချို့နေရာတွေမှာအန္တရာယ်ရှိရခက်ခဲရှိရဆိုတာကိုတည်တည်နဲ့ရင်ဆိုင်ပြီးတော့လောက်ဆောင်နေတဲ့အမျိုးသမီးရဲ့စမကားကိုမြေဥတော်လိုင်းမှာအထင်ရှားပြသနိုင်တယ်။အရင်ကအမျိုးသမီးဆိုလို့ရှိရင်ကြောင်းညာနယ်လူယူစားတဲ့အတွေးခေါ်ယူစားတွေကိုလည်းဒီကာလတုန်းကပါဝင်ခဲ့တဲ့အမျိုးသမီးတွေရဲ့ဖြတ်တမ်းမှုရဲဝဲမှုနဲ့သူတို့ရဲ့ပေးဆက်မှုတွေကြောင့် လူမှုတိုင်ဝဲကြရမှာမဖြစ်မနေဘူးအတိမတူလာတာအဲ့တော့ဒီပုံစံတိုင်းသွားမယ်ဆိုရင်တော့ကျွန်တော်တို့အရင်ကတည်းပို့ပြီးတော့အမျိုးသမီးတွေပေါ်မှာအထင်သေးမှုအကြမ်းဖက်လိုတဲ့စိတ်ဒါမှမဟုတ်ရှင်စော်ကားလိုတဲ့စိတ်တရားတော့တစ်ဖြည်းဖြည်းနဲ့ပြောင်းလဲမှုအားကိုပို့ပြီးတော့ရောက်ရှိလာမှာဖြစ်ပါတယ်ပို့ပြီးတော့တိုက်ပွဲဝင်နေခါမှာပြောင်းလဲအောင်အဆုံးသက်တိုက်ပွဲကိုကျွန်တော်ရင်ဆိုင်နေ ဆရာနာသိမှုဖြစ်တဲ့အခါကျတော့အမျိုးသမီးတွေရင်ဆိုင်ရတဲ့စိန်ခေါင်းတွေအစက်တဲတွေကတော့ဒီနေ့ကဝမ်းနဲ့ဆရာကောင်းလာအောင်အများပြစီတဲ့နှစ်ဖြစ်လိမ့်မယ်ဒါပေမဲ့လည်းလက်ရှိဒီဆရာနာရှင်တိုက်ဖြတ်ရေးကြော်လွန်သွားပြီးတော့အနာကတ်မှာတော့အခုဥအောင်မျိုးမျိုးပြောသလိုဆိုရင်တော့ဒါကပုံမှန်ကောင်းမွန်လာမယ်မျှော်လင့်ချက်တွေကြည့်အလားလားရှိနေတဲ့သဘောမျိုးလို့သုံးသပ်ချင်တာပါလား
ဟ
Rohingya, LGBT, Lunya, Kali, Sadi, and Generation Ya, Kweja Kayana Bawa, Sia, Pine Muwa, Tida, Taiwa Winja, Kuma, Alunga Pablo, Letway Ni Dwajar, Neutona Ima, Letway Ni Dwabio, အားလုံးကဒီစစ်အာဏာရှင်ကိုတွန်းလှန်ရမယ်ဆိုတဲ့စိတ်ထားမျိုးဒါမျိုးမြင်လာတယ်။တစ်ချိန်တည်းမှာရင်ကိုကိုယ်တိုင်မကြုံဘူးတဲ့အဖြစ်တွေဖြစ်ခဲ့တဲ့အတွက်ကြောင့်မလို့တခြားသူတွေရင်ဆိုင်နေရတဲ့လူခွေးချုပ်ပေါမှုတွေနောက်ကရာဇဝတ်မှုကျူးလွန်ခံရတဲ့တိုင်းရင်းသားတွေရဲ့ခြေနေလူနည်းစုခြေနေတွေကိုတချို့လူတွေကအရင်တော့အတိမတ်မပြုခဲ့ကြအောင်ပြည့်ရပြုခဲ့ကြတယ်။ဒါပေမဲ့ဒီကာလမှာကိုကိုယ်တိုင်ကြုံလာတဲ့ခါမှာကြာလို့ရှင်တော့ငါတို့တော်မှဒီလိုမျိုးလှုပ်ဆောင်နေတဲ့ချိန်ကအရင်တော့ကလူမသိသူမသိတော်တဲ့တောင်ထဲမှာလှုပ်ဆောင်နေတာပုံရောဖြစ်နိုင်တာပေါ့ဆိုရဲကိုချင်းစာတရားနဲ့เนาะဒီလိုမျိုးဖြစ်နိုင်တယ်ဆိုရဲအတိတ်တရားတွေရရှိလာခြင်းကတကယ်ကိုကောင်းမွန်တဲ့အရာပဲပေါ့ကောင်းမွန်တယ်ဆိုတာအကုန်လုံးလူခွေချုပ်ပေါက်ခါလို့ကောင်းတာမဟုတ်ပါဘူးဒါပေမဲ့ကိုကိုချီမနာတာမျိုးမဟုတ်ပဲねကိုကိုကြုံတွေ့ရတဲ့ခက်ခဲတွေကြောင့်တခြားသူကိုစာနာနားလည်ပြီးတော့သိသိညီညွတ်စေရဲ့စိတ်မျိုးပေါ်လာခြင်းအဲ့ဒီတစ်ခုကຫນွေဦးတော်လိုင်းကြီးမှာတကယ်ကိုခါးပြီးနာကြီးစရာဂျားတွေကနေရလိုက်တဲ့လူသားဆန်သောစိတ်သက်ဒါမျိုးတစ်ခုဖြစ်ပါလေ
။အမျိုးသမီးကနာအပီမှာတော့သူသားဆုံးလည်းအမေရိကန်တခွင်အပတ်စဉ်ကနာကိုတင်ဆက်ပေးပါမယ်။ခုတစ်ပတ်သူသဆောင်တဲ့အမေရိကန်စီစဉ်မှာကျန်းမာရေးလုပ်ငန်းခွင်မှာတူနာပြူရီလိုအပ်နေတာနယူးယောက်မြို့ကပုဂ္ဂလိကလုပ်ငန်းခွင်ထဲမှာကာကွယ်ဆေးမဖြစ်မနေထိုးရမှာမုံမြော်တဲ့အစွန်မှာဟီးလေးခိုးပြီးတော့နယူးယောက်မြို့ကိုအပေါ်စီးကကြီးလို့ရတာဒီအကြောင်းလေးကိုစူးစီးပြီးတော့ကိုအောင်ကတင်ဆက်ထားပါတယ်
အမေရိကန်ပြည်အစိုးရမှသူနာပြူရှားပါတဲ့ပြဿနာကြုံနေရပါတယ်။ကိုဗစ်ယောဂါကာလနှစ်နှစ်နီးပါးရှိလာချိန်မှာယောဂါကူးစက်ခံရတဲ့လူနာတွေကိုကုသပေးနေတဲ့သူနာပြူတွေဟာခြေကုန်လက်ပန်းချပြီးတချို့လဲအလုပ်ကနေထွက်တဲ့အထိဖြစ်ကုန်ပါတယ်။ဒါလို့ဆိုရင်ကြအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတတီအောင်သူနာပြူတယောက်ကစာရေးပြီးတော့လူကိုယ်တိုင်ပေးခဲ့တဲ့အကြောင်းကယ်ရိုလင်းပရက်စတီပေးပို့ထားတဲ့သတင်းကိုတင်ပြပေးပါမယ်။လွန်ခဲ့တဲ့ဒလလောက်ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ပက်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့ကိုရောက်တဲ့အခါမှာမြို့ကန်သူနာပြူတယောက်ကလုပ်ငန်းခွင်မှာဝန်ထမ်းတွေကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာကိုပေးအပ်ခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကာလအတွင်းသူနာပြူအင်အားမလုံလောက်တာကြောင့်အလုပ်ဖြည့်ဆည်းမှုတံကိုခံရပြီးတချို့ဒီတံကိုမခံနိုင်သူဆိုရင်ကိုကိုကိုတေချောင်းကြံစီခဲ့သလိုတချို့ဆိုရင်လည်းလုပ်ငန်းခွင်ကနေထွက်ကုန်ပါတယ်။အနည်း30ကျားသူနာပြူလုပ်နေသူယန်ပါတီကာက
We have been absolutely tapped.
ကျမတို့ကလာတော်တော်ကြာလူနာတွေကုသပေးလာတာကြာပါပြီ။ဒီလောက်ကြာလိမ့်မယ်လို့ထင်မထားခဲ့ပါဘူး
။လူနာနှစ်ယောက်ကိုသူနာပြုတယောက်နှုံပြုစုကုသမှုပေးရမယ်ဆိုရဲလုပ်ငန်းခွင်တတ်မှတ်မှုရှိပေမဲ့လည်းအခုခါမှာတော့မနိုင်ဝန်ထမ်းနေရတယ်လို့လည်းပြောပါရယ
်။ That's the only way you get to good I see.
အပြင်းထန်ဖျားနာနေတဲ့သူတွေထက်ကပိုးပြီးတော့ပြင်းပြင်းထန်ထန်ဖြစ်နေတဲ့လူမှအထူးကျမကုသဆောင်မှနေရာရပါမယ်။လူနာ3ဆလောက်ပုံများလာတာဟာအလွန်အနည်းများပါတယ်။
တချို့လဲအလုတ်ဖြီးသားကြောင့်ရုတ်တရက်တွေ့ဝေပြီးဘာမှဆက်လုပ်လို့မရတော့အောင်ဖြစ်သွားပါတယ်။သူနာပြုတ်ဦးဖြစ်တဲ့ဂျီက
ရုတ်တရက်
ချက်ချင်းဆိုသလိုဆာရွက်ထဲဘာမှချရည်လို့မရတော့ပါဘူး။ပုံတော့ကလုံးဝရက်သွားတာပါ။အ
ဲ့နောက်ဂျီဟာစိတ်ကြောင်ချောက်ချားဖြစ်တဲ့ယောဂါကိုဆေယောဂါကုဆေးရုံမှာကုသမှုခံယူခဲ့ရပြီးအဲ့ဒီမှာသူ့လိုဆေယောဂါခံစားနေရတဲ့သူနာပြုတ်တွေကိုလည်းတွေ့ခဲ့ရတယ်လို့ပြောပါတယ်။အခုလိုမျိုးကိုဗစ်ကြောင့်ကြုံရတဲ့အခက်အခဲမျိုးအပြင်ပန်ဆယ်ဗေးနီးယားမှာသာမကတခြားအမေရိကန်မျိုးကြီးတွေမှာလူသက်မှုနှုန်းမြင့်မားလာနေတာပါတချို့သတင်းပတ်တွေမှာဆိုရင်လူသက်မှုနှုန်းဟာကိုဗစ်ကြောင့်သေဆုံးသူအရေအတွက်နဲ့ဇာတူဖြစ်တယ်လို့ဆိုပါတယ်အခုလိုအမှုခင်းဖြစ်ပွားပြီးတဲ့နောက်ဆေးရုံကိုအရေးပေါ်လူနာအဖြစ်နဲ့ပို့ဆောင်ကူတာရတာကြောင့်ဆေးရုံအရေးပေါ်ဌာနမှာလုံနေရသူတွေအဖို့လဲမနိုင်ဝန်ထမ်းနေရတာပါသူနာပြူတူဖြစ်တဲ့ Alex Caspin က
There was a point in time where
မိသားစုတွေဘာမှလုံမပေးနိုင်တော့တဲ့အချိန်ဤထိရောက်ခဲ့ပါတယ်အချိန်ဤကလူနာတွေနဲ့ပဲအတူကုံဆုံးပါတယ်ရှေ့လျှောက်တိတ်အများကြီးလုံပေးနိုင်တော့မယ်မထင်ပါဘူ
းအဲ့နောက်တော့သူဟာစိတ်ဖိစီးမှုတန်းကနေအနာရဖို့အရေးပေါ်ကုသမှုဌာနကနေကလေးပြုစုဆောက်ရှောက်ရတဲ့ဌာနကိုပြောင်းခဲ့ပါတယ်
One way or another I would not be able to continue
ဒီလိုရှေ့လျှောက်လုံနိုင်တော့မယ်မထင်ပါဘူးမှန်သောစကားပြောရရင်အရေးပေါ်ကုသဆောင်မှာသူနာပြုတာဝန်ထမ်းဆောင်ရတာအလွန်နှစ်ချိုက်ပါတယ
်အခုခါမှာကိုဗစ်ယောဂါကူးစက်မှုကျဆင်းသွားပြင်မယ်လဲဒီယောဂါဘယ်တော့အပြီးတိုင်အမြင့်ဖြစ်နိုင်မလဲဆိုတာကတော့သေချာမသိရသေးသလိုကိုဗစ်နောက်ဆက်တွဲပြဿနာတွေကိုဖြေရှင်းဖို့ဝန်ထမ်းလုပ်သားအင်အားလိုအပ်နေတာကိုတာဝန်ရှိသူတွေအနေနဲ့နားလည်သဘောပေါက်ဖို့ဟာအရေးကြီးကြောင်းလဲသူနာပြုတွေကပြောရတယ်ခင်ဗျာ ိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲတဲ့ကမ္ဘာတစ်ဝှမ်းပြန့်နှံ့လာနေချိန်မှာပဲနယူးယောက်မြို့တော်ဝန် Bill de Blasio ကပုဂ္ဂလိကလုပ်ငန်းခွင်တွေကဝန်ထမ်းလုပ်သားတွေမဖြစ်မနေကာကွယ်ဆေးထိုးရမယ်ဆိုပြီးစီမင်းထုတ်ပြန်လိုက်ပါတယ်။ကာကွယ်ဆေးထိုးဖို့အခုလိုဆောင်ရွက်လာတာနဲ့ပတ်သက်လို့နယူးယောက်မြို့ကန်တွေကဘယ်လိုတုံ့ပြန်ကြလဲဆိုတာနဲ့ပတ်သက်ပြီးတော့ AFP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။ကိုဗစ်ကယောဂါစဖြစ်ကစား2020အစောပိုင်းမှာဒီယောဂါကူးစက်မှုတန်ကိုနယူးယောက်ပြည်နယ်ကပြင်းပြင်းထန်ထန်ရင်ဆိုင်ခဲ့ရပါတယ်။အခုကအိုမီကရွန်မျိုးကွဲတကြောပြန်ကူးစက်မှုတွေရှိလာချိန်မှာတော့နယူးယောက်မြို့တော်ဝန်ဘေးလ်ဂျီဘလက်စီယိုကယောဂါတားဆီးထိန်းချုပ်နိုင်ဖို့မျက်ခြေမပြတ်ဆောင်ရွက်နေပါတယ်။ပြည်နယ်အစိုးရဝန်ထမ်းတွေမဖြစ်မနေကိုဗစ်ကာကွယ်ဆေးထိုးကြဖို့စတင်ဆောင်ရွက်ခဲ့ပြီးတဲ့နောက်အခုကပုဂ္ဂလိကလုပ်ငန်းခွင်ကဝန်ထမ်းတွေကာကွယ်ဆေးမဖြစ်မနေထိုးဖို့စီမံသတ်မှတ်လိုက်ပါတယ်။ငွေကြေးဝန်ဆောင်မှုလုပ်ငန်းကဘရက်ကအခုလိုပြောပါတယ
် It's been proven by the scientists so far
ဒီအလုံးဘေးရန်ကင်းအောင်လုပ်ရမှာပါတိတ်တန့်ကြီးကသူသူကနာလှုပ်ထားတာတွေကိုကြည့်လို့ရှိရင်ကာကွယ်ဆေးထိုးထားသူတွေပို့ပြီးတော့ဘေးရန်ငယ်ကင်းနေဆိုတာတသက်ပြပြီးပါပြီဒါကြောင့်မလို့ကျွန်တော်ထောက်ခံပါတယ
် Republican ပြည်နယ်ဖြစ်တဲ့ Florida မှာတော့ပြည်နယ်အုပ်ချုပ်ရေးမှူးကအခုလိုမဖြစ်မနေကာကွယ်ဆေးထိုးဖို့ကိုစန့်ကျင်ပြီးအဲ့လိုအတင်းကျပ်ကာကွယ်ဆေးထိုးခိုင်းတဲ့လုပ်ငန်းရှင်တွေကိုအရေးယူမယ်ဆိုပြီးပြောထားပါတယ်ဒီမိုကရက်အုပ်ချုပ်တဲ့နယူးယောက်ပြည်နယ်မှာလည်းအခုလိုဖိအားပေးလှုပ်ဆောင်တာမျိုးကိုမကြိုက်သူတွေရှိပါတယ် Jeff Bullerman က
You know I think that it's extreme
အခုလို main ထုတ်ပြန်တာဟာအစွန်းရောက်လုံးပါတယ်ကြည့်ရတာအဆင်မပြေပါဘူးမြို့တော်ဝင်ကဒီလိုမျိုးတွေပဲလုပ်နေကြပါ
အခုကယောဂကျူတင်ကာကွယ်ဖို့စီဝါတွေရှိနေပြီဖြစ်တယ်လို့မျိုးကွဲတွေလည်းထပ်ပြီးတော့ဖြစ်ပေါ်နေတာကြောင့်မျိုးတော်ဝန်ကစီကံထုတ်ပြန်ပြီးဆောင်ရွက်လာတာကိုကြိုးစိုးပါတယ်ဆေရာဒီဂျမ်က
It's for the collective good of everyone in
လုပ်ငန်းဝင်နဲ့မျိုးနယ်လူထုအားလုံးအတွက်ကောင်းတယ်လို့ထင်ပါတယ်ကိုတယောက်တည်းကိုသာကာကွယ်ပေးရမဟုတ်ပဲကိုအပေါင်းအသင်းမိသားစုဝင်တွေလို့ဖို့ကင်ဖက်တွေအားလုံးကိုလည်းကာကွယ်ရရောက်ပါတယ်
တချို့ကတော့လေဒါဟာလူတွေရဲ့လွတ်လပ်ခွင့်ကိုချိုးဖောက်ရရောက်မလားဆိုပြီးထောက်ပြပါရယ်ရာရှစ်သောမတ်ရှန်စ်က
လူတွေပြေကြတာညီမကောင်းဖြစ်နေတော့ဒါကိုရပ်ဖို့ဆိုရင်အာဏာသုံးလို့ရမှာပါပဲကိုယ်အသေးစိတ်နဲ့ကိုမလုပ်ကြဘူးဆိုရင်တော့အတင်းအကျပ်လှုပ်ခိုင်းရမှာပါပဲဒါပေမဲ့လည်းသူတို့မလုပ်ချင်တာကိုအတင်းအကျပ်လှုပ်ခိုင်းတာမျိုးတော့မဖြစ်သင့်ပါဘူးဒါဟာလူ့အခွင့်အရေးနဲ့မကိုက်ညီပါဘူး
ဒီစီမင်းသစ်ဟာဒီဇင်ဘာ29ရက်နေ့စတဲ့အသက်ဝင်မှာပါနယူးယောက်မြို့ကထုတ်ပြန်တဲ့စီရင်ကိန်းဂဏန်းတွေအရအမေရိကရဲ့လူနေအထူးတက်ဆုံးဖြစ်တဲ့နယူးယောက်မှာကိုဗစ်ကူးစက်မှုပြန်မြင့်လာတာကိုတွေ့ရပါတယ်ခင်ဗျာအမေရိကန်တဝမ်းမြို့ကြီးတွေမှာမိုးမျောထန်ထန်တိုက်တွေပေါ်တက်ပြီးအပေါ်စီးကနေမြို့ရှုခင်းကိုကြည့်လို့ရတဲ့နေရာတွေရှိပါတယ်ဒါလို့ကြည့်ရတာမှာအစာဦးအတွင်းကနေမှန်နေရန်ချားပြီးတော့ကြည့်ရတာဖြစ်ပေမဲ့မကြခင်ကစတင်လိုက်တဲ့နယူးယောက်မြို့ကပါတီဟက်စန်ယော့မိုးမျောတိုက်ကအစီအစဉ်မှာတော့ကိုခနာကိုတိုင်းကျိုးတွေဆင်းပြီးတော့အစာဦးအပြင်ဘက်ထွက်ကြည့်လို့ရပါတယ်ဒီအကြောင်း AP သတင်းကိုခြေခံပြီးတော့တင်ပြပေးရမယ
်
2300မြင်းတဲ့ 30Hudson Yard မိုးမျောအထက်မြင့်တိုက်ပေါ်ကနေနယူးယောက်ကိုအပေါ်စီးကနေကြည့်လို့ရပါပြီအခုလိုအထက်မြင့်ကနေအစားဦးအပြင်ဘက်ထွက်ပြီးတော့ကြည့်လို့ရတာဒါဟာပထမဆုံးလေးဖြစ်ပါတယ်မှန်နေရင်လျှံအတားစီဘာမှမရှိတာကြောင့်အပြင်ဘက်ထွက်ရင်ခန္ဓာကိုယ်ကိုဆိုင်းကျိုးတက်ထားရပါတယ် City Climb အစီအစဉ်ကိုကြီးကျက်တဲ့ Anissa Barbedo က
There's people who really want to
ဖို့ရဲ့အကြောက်တရားအခက်အခဲကိုကျော်လာနိုင်ရဲ့ဆိုပြီးတက်တည်ကြားကျင်ကြသူတွေအထွက်ပါတခြားသူတွေအတွက်ဘဝမှာဘာနဲ့မှမတူတဲ့အတွေ့အကြုံတစ်ခုလည်းဖြစ်ပါလိမ့်မယ်
။အပေါ်ရက်ကနေနယူးယောက်မြို့ကိုသာမကဆိုင်းကျိုးကိုအာပြုဆောက်ဦးအစွန်းကိုခြေကံပြီးတော့ကိုယ့်အောက်မှာလမ်းမသာရှိနေတယ်ဆိုတဲ့အရာတာကိုလည်းမီးဆန်းနိုင်ပါတယ်။စမ်းသက်ကြည့်သူတဦးက
ဘယ်နေရာမှာလဲဆိုတာကိုမစဉ်းစားပါနဲ့။အဲ့ဒီလိုမစဉ်းစားဘူးဆိုရင်တော့ဒီလောက်ကြောက်စရာမကောင်းပါဘူး။
အခုလိုအတွေ့အကြုံတွေ $185ကုန်ကြမှာပါ။နိုဝင်ဘာလဇန်မိုင်းကနေစတင်တဲ့ဒီအစီအစဉ်ကိုအင်မတန်အေးလွန်းတာဒါမှမဟုတ်ရာသီဥတုဆိုးရွားနေတဲ့အချိန်ကလွဲရင်နေပူမိုးရွာနှင်းကြမရှောင်ဖွင့်မှာဖြစ်တယ်လို့ပြောရတယ်ခင်ဗျာ
။သုတဆောင်တဲ့အမေရိကန်တခွင်ကဏ္ဍအပြင်မှာတော့သိပ္ပံတဲ့နေပညာကဏ္ဍကိုတင်ဆက်ပေးပါမယ်။ဒေါခင်မျိုးသက်ကတင်ပြထားပါတယ်ရှင်။
ကြာသေးရင်ကစစ်ကောင်စီတက်တယ်လေဒေသခံကာကွယ်ရေးတပ်တွေကတိုက်ပွဲတွေဖြစ်ပွားခဲ့တယ်နော်စကိုင်းတိုင်းကနေမြို့နယ်ထဲမှာမပေါက်ခွဲပဲကျန်းနေတဲ့ RPG ကိုတွေ့လို့မတိနားမလဲပဲအိမ်ပြန်ယူလာပြီးထုရိုက်မိရကနေတေဆုံးခဲ့ရတယ်လို့တိုက်ပွဲတွေဖြစ်ပွားရင်တိုင်းရင်းသားဒေသတွေမှာအလားတူမပေါက်ခွဲသေးတဲ့ခြေရည်မြေမြုပ်မိုင်းတွေကြောင့်တေဆုံးရတာပဲ မကြစလားကျုံနေရတော့ပါဒါတွေကိုကာကွယ်နိုင်ဖို့အတွက်အချက်၃ချက်တည်ထားဖို့လိုတယ်လို့အထူးတပ်ဖွဲ့တွေအတွက်စီးရဲတန်လန်းပေးနေပြီးအမေရိကန်စစ်မှုထမ်းဟောင်းပြည်မျိုးဆိုတာပြောတယ
်ဒီကျွန်တော်တို့ဒီစီမင်းကန့်ချက်ပေါ်ချထားတာတော့အားသုံးလုံးနဲ့ကြာအားသုံးလုံးကပါလဲဆိုတော့ကြာတော့ပထမဆုံးအားက recognize လုပ်ရမယ်တရားပါလဲဆိုတော့အတိမဲ့တိရမယ်တိမဲ့ပြမယ်ဟာဒါကြီးစံပုံစံပဲဒါပောက်ကွဲတဲ့အရာတစ်ခုပုံစံပဲเนาะစိန်ပြောင်းလဲဖြစ်ဖြစ်မယ်เนาะ RPG take food ဒီလဲဖြစ်ဖြစ်လိမ့်မယ်เนาะလက်ပစ်ပုံးလိုဟာမျိုးလဲဖြစ်ဖြစ်လိမ့်မယ်ဆိုတော့ဒါကတော့နည်းနည်းတိထားဖို့လိုအပ်တယ်ပေါ့เนาะအဲ့ဒါအနာမသွားပါနဲ့ပထမဆုံးအာတဆင့်နောက်ဒုတိယအာကပါလဲဆိုတော့ retreat ကပါလဲဆိုတော့အနောက်ကိုပြန်ဆုတ်မယ်ဒီနေရာမှာဒီဘုံကိုတွေ့ရဆိုတာကိုမှတ်ထားမယ်ဟိုချင်းခတ်လိုက်တာတော့ဘယ်လိုမလဲအတိမတ်တစ်ခုပြရတာပေါ့ဒီနေရာလူမသွားအောင်လို့နော်ပြန်ပြီးနောက်တစ်ခါပြန်လာတဲ့အခါမှာဘယ်နေရာလဲဆိုတော့သိအောင်လို့မှတ်ထားရမယ်တတိယ R ကကြတော့ report ကပါလဲဆိုတော့စစ်တပ်ကပဲဖြစ်ဖြစ် KNU ကပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ပေါ့နော်စီရေးကျွမ်းကျင်နေတူမဟုတ်ဘူးဆိုလဲအရာရှိတယောက်ယောက်ပေါ့နော်တိရတဲ့လူတယောက်ယောက်ကိုအကြောင်းကြားပြီးတော့ကျသူတို့ကနေပြီးစစ်သားတွေပါလေလာပြီးတော့ကြတော့ကြည့်ပေးပါလှုပ်ပေးပါအဲ့ဒါကိုပြန်ပြီးကြတော့ဖောက်ခွဲလိုက်ရင်လည်းဖောက်ခွဲရမယ်ဒါဖောက်ခွဲတဲ့အခါမှာလည်းဒီလိုမျိုးတံပြားတွေပါရင်လည်းအကုန်လုံးကာထားပြီးတော့ကြတော့เนาะအလုံးဒုံကြုံအောင်လို့လုပ်ပေးရလိမ့်မယ
်ဟုတ်ကဲ့ဆိုတော့ပရမအုံးဆုံးဆက်စပ်အာတုံးကူတွေကပရမအာပေါ့เนาะခွဲခြားပြီးသိရမယ်ဆိုတော့ဒီဆက်လက်လက်ပစ္စည်းတွေဒီလိုမျိုးဟိုမပောက်ခွဲသေးပဲခြံခဲ့တဲ့ဥစ္စာအမျိုးအစားလေးနည်းနည်းပြောပြပေးပါဘယ်ပစ္စည်းကဘယ်လိုမျိုးရှိလဲဆိုတာနည်းနည်းပြောပြပေးပါ
ပစ္စည်းတွေကတော့အများကြီးပဲဗျဒီဟာဘုံတွေကမျိုးစုံရှိတယ်ဆိုတော့ဒုတိယကဘာစက်ကစပြောမယ်ဆိုမြန်မာပြည်မှာတန်ရှိခဲ့တဲ့ဘုံတွေလည်းရှိတယ်အဲ့ဒါတွေကတော့ဒီကြည်ဘူးတွေတို့နောက်ပြီးတော့ကြလင်းရင်ဘုံကျတဲ့အခါမှာကျန်ခဲ့တဲ့ဘုံတွေအဲ့ဒါတွေကတော့ဟောင်းနေပြီနောက်တချို့ဟာတွေကတော့ထုလည်းမပေါက်ဘူးကြည်တန်လိုဟာမျိုးအမှားကြီးနောက်တစ်မျိုးရှိတာကအခုကျိုးဆွဲဘုံဆိုတာမြန်မာလိုပြောမယ်အင်္ဂလိပ်လိုပြောမယ်ဆိုတော့ clay mold ပေါ့နော် clay mold ကကြတစ်ပင်တွေပါထဲမှာခြိထားပြီးတော့ကြဒီလိုမျိုးကျိုးလေးနဲ့ကာထားခြေတောင်းနဲ့တိုက်ပြီးတယ်ဆိုရင်ကွဲတယ်ပေါ့အဲ့ဒါ clay mold ဒီကျိုးချီပုံပေါ့ပြီးတော့ကြတော့ဒီ RPG ကတော့ပခုံးတင်ပစ်တဲ့ဟာရှိတယ်မော်တာကတော့စိန်ပြောင်းဘုံကိုဒီပြောင်းထဲမှာထည့်ပြီးတော့ကြတော့သူကတနတ်လိုပဲအပေါ်ပစ်သွားတယ်ဟာဆိုတော့အဲ့ဒါရဲ့နောက်မြေမြုပ်ဘုံတွေလည်းရှိပါတယ်မြေမြုပ်ဘုံတွေကညီမပြီမတော့အများကြီးပါပဲဒုတိယကဘာစစ်ကောအခုစစ်တပ်ကရောလှုပ်ထားတာတွေလည်းအကုန်လုံးခြေတောက်နဲ့နင်းလိုက်တဲ့အခါမှာတခါတည်းဒီခြေတောက်နင်းလိုက်တဲ့အခါမှာမပေါက်သေးဘူးตัวดีฉีดออกก็เปลี่ยนจั่วว้ามาปอกได้หาရှိတယ်အဲ့လိုပုံးနေရောရှိတယ
်โอเคဒီ RPG ရဲ့အလုပ်လုပ်ပုံကိုပြောပြသေးပ
ါ RPG ကตัวပါလဲဆိုတော့ပခုံးတင်ပြစ်တယ်ဟာเนาะတနတ်လိုပဲตัวပြစ်တာเนาะပခုံးကိုတင်ပြီးကြတနတ်လိုပဲပြစ်လိုက်တာပြစ်လိုက်တဲ့အခါမှာตัว primer ရှိတယ်အဲ့ primer ထိလိုက်တဲ့အခါမှာဒီဖင်ကဖူးကနေပြီးကြတွတ်သွားတယ်ဒီအရှိတ်တဲ့ကိုသွားတာပေါ့เนาะဆိုတော့ကျွန်တော်ပြောမယ်ဒါရေးတန့်ဘူးကျွန်တော်ဒါနမူနာပြတာเนาะဒါခင်ကိုထိလိုက်တယ်ဒုတိယအဆင့်အထိပ်ဖူးကဒီမာတဲ့နေရာမှာထိတယ်ဆိုရင်တော့ပေါက်တယ်ဆိုတော့ကြတော့ဒီကောင်ကရှင်ပွက်တယ်ကြာသွားမယ်ဆိုမပေါက်ဘူးရှင်ပွက်ပဲကြာသွားမယ်ဆိုရင်မပေါက်တဲ့အခါမှာလူကနေပြီးတော့ဘသူပဲဖြစ်ဖြစ်ကောက်ရတဲ့သူကသွားယူပြီးတော့ကြာတော့အမှသွားပြီးတော့ဒီလိုမျိုးထုတယ်ဆိုရင်တော့ပေါက်တယ
်မထုမိစင်းလည်းပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ထိတ်ကအရေးကြီးတယ်ထိတ်ပြီးရအရေးကြီ
းစိန်ပြောင်းကြတော့ဒီလိုမျိုးပြစ်လိုက်ပြီးတော့မပေါက်ဖဲနဲ့ကြံလာရှိလား
အရှိရစိန်ပြောင်းလဲအဲ့တိုင်းပဲစိန်ပြောင်းနဲ့ RPG ကအတူတူပဲ RPG ကတက်တယ်သွားတာစိန်ပြောင်းကအပေါ်ကနေပြီးတော့ဒီလိုသွားတာဆိုတော့ကြစိန်ပြောင်းဆိုရင်ဒီဒီမှာဒီပြောင်းပေါ့နော်တရားပြောင်းဆိုရင်ပြောင်းလဲလို့သွားထည့်လိုက်တယ်ထည့်လိုက်ပြီးတော့မှဖုန်းကိုထောက်သွားထောက်သွားပြီးတော့ဒီတိုင်းပဲ RPG လိုပဲထိတ်ဖူးရနေပြီးတော့ကြာတာဒီလိုဖိလိုက်တဲ့အခါမှာအကုန်လုံး live ဖြစ်သွားပြီ live ဖြစ်သွားပြီးဆိုတော့ဒီကောင်ကအသက်ရှင်သွားပြီခင်ုံမထိဘူးဆိုရင်ထိတ်လဲထိလဲမပေါ့ဘူးဒီဖင်ကြီးကဟိုရှန်လေးတယ်ဆိုရင်ကြာဆိုတော့အတူတူပါပဲစိန်ပြောင်းရလဲ RPG နဲ့
ဘုံနေကြတော့ဘုံအမျိုးအစားတွေဆက်စပ်ပြောတော့တာ
နည်းနည်းပါဘုံကတော့ကျွန်တော်မြန်မာလိုပြောမယ်ဆိုနနတ်တီးပေါ့နော်နနတ်တီးရှိရဲ့နနတ်တီးကတော့ဒီလက်ပြဘုံလက်ပြဘုံမှာဆိုလဲဒီတချို့နေရာတွေမှာသူကဒီအထစ်အထစ်လေးတွေပေါ့နော်ဒီလိုမျိုးအထစ်အထစ်လေးတွေသူကလှုပ်ထားတာသူကအဲ့နေရာအရန်ပျော့တယ်နေရာဆိုတော့ဒီဖင်ကိုဆွဲလိုက်ပြီဆိုရင်လက်ကကင်ထားရင်မပေါက်သေးဘူးဒီပင်ပြန်ထိုးလို့ရတယ်ပြစ်လိုက်မှလက်မကင်ထားတဲ့အတန်လိုဟာမျိုးရှိတယ်။အဲ့ဒီတန်ကနေပြကြတော့လန်ထွက်သွားပြီးကြမှအဲ့ဒါ3စက္ကန့်5စက္ကန့်အတွင်းမှာတော့ပေါက်တယ်။ မပြစ်ခင်မှာဒီကောင်ကပြန်ထိုးလိုက်မယ်ဆိုမပေါက်ဘူးပေါက်တဲ့အခါမှာလည်းဒီနံရံတွေမှာသူကပြော့တဲ့နေရာတွေကနေပြီးတော့ပေါက်သွားတော့အထဲထဲမှာရမ်းပဲရှိတာပြင်ကတန်စားတွေကကွဲပြီးတော့လူတွေပါလို့ထိမိခိုက်မိတာပေါ့နော်အဲ့ဒါလက်ပြပုံ
ဒီနင်းမြုံမိုင်းနေကြတော့အဲ့ရနင်းမြည့်ရဲ့အခါမှာပေါ့နော်ထိကြပြီးတော့တေးတာများဆိုတော့ဒီနင်းမြုံမိုင်းအန်နေကြတော့
မြေမြုံမိုင်းကတော့ဒါမပြောနိုင်ဘူးပေါ့နော်ဒါကိုယ်ပဲနေရာမှာမြေမြုံမိုင်းရှိရဆိုတော့တည်တင်တယ်ပေါ့နော်မြေမုံမိုင်းကလည်းပုံစံအမျိုးမျိုးရှိတယ်ခုနလိုပဲဘူးလေးကိုကျွန်တော်မြေထဲမှာမြှုပ်ထားလိုက်တယ်ဘွား pressure plate လို့ခေါ်တယ်အဲ့ဒါတော့သူကခြေထောက်နဲ့တက်မီမီယာတို့ကားနဲ့ပဲမြေပြင်းနီးမီယာဖြစ်ဖြစ်ပြီးတော့ကြာတော့ပြန်ကြွသွားတဲ့အချိန်မှာတချို့မိုင်းတွေကဖိလိုက်တဲ့အခါမှာတခါတည်းတန်းပေါက်တာရှိတယ်ဖိပြီးတော့ကြာတော့ပြန်ကြွသွားတဲ့အခါမှာပေါက်တယ်ဟာရှိတယ်မြေကြီးထဲမှာမြှုပ်ထားတယ်ဆိုတော့ပေါက်ကွဲအားကအပေါ်သွားတာဆိုတော့အားကြောင့်လို့ခြေထောက်တွေပါပြက်တာတွေပါဖြစ်တာပေါ့နော်
ဟိုလက်ပြတဲ့အောင်နဲ့ရေထဲမြုပ်တဲ့ဟာနဲ့နှစ်မျိုးပဲရှိမှာပေါ့နော
်။မြေမြုံမိုင်းကပောက်ကွဲစရာတစ်ခုပဲ။သူက pressure နဲ့လှုပ်ထားတယ်။ဒီဖိအားနဲ့ပဲ။အကုန်လုံးကတော့ဒါဖိအားနဲ့ပဲလှုပ်တာ။လက်ပြပုံကလည်းလက်ကကင်တာဖိထားဟုတ်တယ်နော်။လက်ဒီပြန်လှုပ်လိုက်တာနဲ့ဗျာအုပ်ဖောက်သလိုပဲဗျာ။မီးရနေပြီးဖြည်းဖြည်းလိုက်သွားပြီးမှအိုက်အောက်ထဲရောက်မှပောက်တာ။ဆိုအဲ့ဒီအချိန်က3စက္ကန့်5စက္ကန့်လောက်ကြာတယ်အဲ့လိုပဲ
။ဒီပစ္စည်းရခွဲသိပြီဆိုတော့နော်။ဒီခွဲသိပြီဆိုရင်ဒုတိယလှုပ်ရမယ့်အချက်ပေါ့နော်။retreat ဆိုတာပြောပြပေးပါ
retreat ဆိုတာကတော့ဒီနေရာကိုเนาะလူတွေမလာအောင်လို့ဟဲ့အောင်နေမလာကြနဲ့ဒီနေရာမလာကြနဲ့ပေါ့เนาะဒီနေရာဒီမှာဒီနေရာမှာပောက်ကွဲစရာတခုရှိရယ်ပေါ့เนาะဆိုတော့ကြတော့ဒီနေရာမှာအုတ်ချုပ်နေတဲ့သူကိုအကြောင်းကြားရမယ်ဘသူပဲအုတ်ချုပ်အုတ်ချုပ်တာဝန်ရှိတဲ့သူဒီနေရာဒီနေရာကိုကျွမ်းကျွမ်းကျင်လှုပ်တက်တဲ့သူတယောက်ယောက်သက်ဆိုင်ရာကိုအကြောင်းကြားရမှာပေါ့เนาะအကြောင်းကြားနေတဲ့အချိန်မှာအလံလိုဟာမျိုးအုတ်ထုပ်ဆိုအုတ်ထုပ်ဆိုချက်ပြီးတော့ကြတော့ထားထားခဲ့လိုက်ပဲနေရာမှာရှိရဆိုပြန်ပြီးကိုပြန်လာတဲ့အခါမှာတည်အောင်လို့အဲမဟုတ်ဘူးဆိုလည်းဒီဝေးဝေးမှာနေပဲနေရာမှာလဲဆိုတာအမှတ်ထားဘေးနားမှာလူတစ်ယောက်ရှိရဆိုရင်ဘေးနားမှာလူတစ်ယောက်ကိုသွားပြီးကြတော့အသက်ဆိုင်ရာကိုအကြောင်းကြားခိုင်းပြီးသူတို့လာလိုက်မယ်အဲ့ဒါ report ပြောတာ
နောက်ခုစလုံးပေါ့နော်ဆိုတော့ဒုတိယ check တော့တတိယ check တော့လောက်တင်လာပြီပေါ့နော
်ဟုတ်ကဲ့
ဦးမျိုးဆိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းတော်တဲ့တိတ်ပန်နေနေပြန်ရကဏ္ဍကိုဒီမှာပဲပြန်လာလိုက်ပြန်စီနောက်တော့မှာပြန်ဆက်ပါ
တော်ခင်မျိုးသက်ရသိပ်ပန်နေနေပညာကဏ္ဍကိုထုတ်လင်းပေးခဲ့တာပါရှင်အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းအခြေချုပ်ကိုမဆူမြမုံကပြောပြပေးပါအောင်ဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူ့ခွင့်အနေမှာမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်စိတ်သုံးနေတဲ့လူ့ခွင့်ရေးတွေပြန်လည်ရရှိအောင်လို့တောင်းဆိုဆန္ဒပြတဲ့အနေနဲ့မြန်မာနိုင်ငံအနှံ့အပြားမှာပြည်သူတွေဟာအိမ်ပြင်မထွက်ငြိမ်သက်စွာတပိတ်မှောက်ဆန္ဒပြခဲ့ကြပါတယ်ငြိမ်သက်မှုပြီးဆုံးတဲ့ညနေ၄နာရီအချိန်မှာလည်းလက်ခုပ်တွေတီးပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်တပိတ်မောက်တဲ့အနေနဲ့မဖွင့်တဲ့ဈေးဆိုင်တချို့ကတော့တချို့နေရာတွေမှာလူတချို့ကဖိအားပေးဆိုင်ဖွင့်ခိုင်းတာတွေဆိုင်တွေကိုဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။နိုင်ငံတကာလူ့ခွင့်ရေးနေ့အတွက်မြန်မာနိုင်ငံဆိုင်ရာဥရောပတမကတန်ယုံကကြေညာချက်ထုတ်ပြန်လာမှာ EU ဥရောပတမကအနေနဲ့မြန်မာပြည်သူလူထုဘက်မှအရင်ထက်ပိုပြီးတော့ရည်တည်နေပါတယ်လို့ပြောကြားထားပါတယ်။ဆီယာနာရှင်ရဲ့လူမဆန်တဲ့လုပ်ရက်တွေအပေါ်ဥရောပတမကအနေနဲ့တတ်နိုင်တဲ့ဒီလန်းတွေနဲ့ဖိအားပေးလှုပ်ဆောင်သွားမယ်လို့လည်းEU တရုတ်ထုတ်ပြန်ချက်မှာပြောကြားထားပါတယ်ဒီ February 1ရက်ဆရာနာတင်ခဲ့ခြင်းကစလို့မြန်မာနိုင်ငံလူ့အခွင့်အရေးကိုကာကွယ်ရင်းနဲ့အသက်ဆုံးရှုံးခဲ့သူတွေတခါဖမ်းဆီးခံထားရတဲ့သူတွေကိုဂုဏ်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပမြောက်ပိုင်းဒေသနိုင်ငံတန်ယုံတွေကလည်းဒီကနေ့လူ့အခွင့်အရေးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဆန္ဒပြမှုကိုစစ်တပ်ကနှိမ်နင်းစေတည်ဆုံးခဲ့ရသူ 1,323 ဦးအတွေ့ရည်စုပြီးတော့ Denmark, Finland, Norway နဲ့ Sweden နိုင်ငံတန်ယုံတွေစုပေါင်းဖွင့်ထားတဲ့တန်ယုံပြည်ဝင်တွေမှာနှင်းစီပန်းပွင့်တွေကိုတန်ယုံအကြီးအကဲတွေကခင်းချင်းပြီးတော့ဂုဏ်ပြုခဲ့ပါတယ်။အလားတူပြည်သက်နိုင်ငံဆိုင်ရာတန်ယုံကလည်းလူ့ခွင့်ရေးအတွက်ကိုယ်အသက်အန္တရာယ်နဲ့လွတ်လပ်မှုကိုစတင်ပြီးတော့နေ့စဉ်နေ့တိုင်းတိုက်ပွဲဝင်နေကြသူတွေကိုဂုဏ်ပြုတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီမိုကရေစီမြင့်တင်ရေးထိပ်သီးစည်းဝေးပွဲဥဆောင်ကျင်းပနေချိန်အမေရိကန်ဒီမိုကရေစီမှာလည်းအားနည်းချက်မကဲမှဘူးလို့အသိအမှတ်ပြုပြောကြားခဲ့ပါတယ်ရှင်။တရင်အချင်းချုပ်ကိုမဆူမြမုံကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကတော့မဆူမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လေးနဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ရလိုင်းဒိုမီတာ25 kHz 11803ရနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဖိုင်ယူနာဆက်နေပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပေးအန်ရကင်းပြီးတော့ကျမ်းမာရှင်လာပါစေလို့ VOA Wine တို့ Wine တော်သားတွေကဆုတောင်းပေးလိုက်ပါတယ်။ကျမနားလာပါ
This program has come to you from the Voice of America.